Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစီဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2023ခုနှစ် January 9ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9.2925 30နဲ့ line length meter 190အတင်VOA Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာ။ဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မကတော့စုမြတ်မော်ပါရှင် American Outlook မှာ15ချိန်မြောက်မဲခွဲပြီးတဲ့နောက်မှာတော့ California ပြည်နယ် Republican အမတ် Kevin McCarthy Outlook ဥက္ကဋ္ဌဖြစ်လာပါပြီ။ Ukraine နိုင်ငံအတွက်တန်ကြပ်ကကားရီအပါအဝင်ဒေါ်လာ3ဘီလီယံတန်ဖိုးစည်ရေးအကူအညီတွေကို American ကထပ်ပေးလိုက်ပါတယ်။အီရန်နိုင်ငံမှာဆန္ဒပြပွဲတွေအတွင်းမှာလုံခြုံရေးတာဝန်ရှိသူတယောက်ကိုတတ်ခဲ့တယ်လို့ဆိုတဲ့အမျိုးသားနှစ်ယောက်ကိုကြိုးပေးကွပ်မျက်လိုက်ပါတယ်။အခုလိုမျိုးထေတရောက်သတင်းတွေကိုကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့မလေးရှားနိုင်ငံမှာဒီနေ့မနက်အစောပိုင်းကမြန်မာနိုင်ငံသား100ကျော်ဖမ်းဆီးခံခဲ့ရတဲ့ပတ်သက်ပြီ
းအလုံးကိုမြန်မာအပါအဝင်ဒီနိုင်ငံသား900နဲ့မှ44ယောက်ဖမ်းခံရတယ်။အဲဒီမှာချင်းမျိုးအယောက်100ကျော်ပါသွားတယ်ပေါ့နော်။
မလေးရှားနိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိမ်းပြောသွားတာဖြစ်ပါတယ်။ဒီကြောင့်ပြည်သူကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်အပတ်စဉ်ခဏတွေမှာတော့မြန်မာနိုင်ငံတော်ဝန်ကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသံအစည်းအဝေးဥတ္တမောင်သံအစည်းအဝေးတင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကဘာအပါအဝင်နောက်ပိုင်းမှာတော့ထိတ်တန့်ရောက်တပတ်တွင်းမြန်မာနဲ့နိုင်ငံကသတင်းစီစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်ကကြီးညာပေးမှာဖြစ်ပါတယ်ဗျာ။
American ပြည်ထောင်စုရဲ့အောက်လွှတ်တော်ဥက္ကဋ္ဌအဖြစ် California ပြည်နယ် Republican အမတ် Kevin McCarthy ဟာဒီကနေ့စနေနေ့အစောပိုင်းမှာပဲကျန်းသစ္စာကျိန်ဆော်ခဲ့ပါတယ်
။ Do you solemnly swear that you will support and defend the Constitution of the United States against all enemies?
Republican Party တွင်ကလက်ရဆွမ်းရောက်ပါတီဝင်တွေရဲ့ကန့်ကွက်မှုကြောင့်ပြီးခဲ့တဲ့9ရက်အတွင်းမှာ15ချိန်တိုင်မဲခွဲခဲ့ရပြီးမှ Kevin McCarthy ထောက်ခံမဲရခဲ့တာဖြစ်ပါတယ်။ Kevin McCarthy ဟာ Conservative အမြင်သဘောထားခိုင်မာသူမဟုတ်ဘူးလို့ဆိုပြီးတော့ကန့်ကွက်ခဲ့သူတွေရဲ့တောင်းဆိုချက်တွေကိုလည်းသူ့ဘက်က short ball လိုက်လျောမှုတွေလုပ်ခဲ့ရပါတယ်။တောက်ချာနေ့တကောင်းကျော်စနေနေ့ကူးပီးချိန်မှာ15ချိန်မြောက်မဲခွဲတဲ့အခါမှာမဲအများစုရပြီးတော့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာခဲ့တာပါစနေနေ့မနေ့တနားရွေးကြော်မှာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ကျန်းချိန်ခဲ့ပြီးတဲ့နောက်နိုဝင်ဘာရွေးကောက်ပွဲတုန်းကအသစ်ရွေးကောက်ခံထားရတဲ့အောက်လွှတ်တော်အမတ်တွေကိုသူကဦးဆောင်ကျန်းချိန်ပေးခဲ့ပါတယ် Republican အမတ် Kevin McCarthy အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာတဲ့အပေါ်မှာဂုဏ်ပြုကြောင်းဒမရဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်ပါတယ်သူအနေနဲ့ Republican တွေနဲ့အလို့အတူတွဲလုံးနိုင်တဲ့အချိန်မှာတွဲလုပ်ဖို့ပြင်ဆင်ထားသလို Republican တွေအနေနဲ့လည်းသူနဲ့အတူအလုပ်တွဲလုပ်တဲ့နယ်ဆိုတာကိုမဲဆန္ဒရှင်တွေဘက်ကရှင်းရှင်းလင်းလင်းပြသခဲ့ပြီးဖြစ်တယ်လို့သမ္မတ Biden ကကြေညာချက်မှာပြောကြားထားပါတယ်။အောက်လွှတ်တော်မှာလူနည်းစုခေါင်းဆောင်အဖြစ် Democratic Party အမတ် Hakeem Jeffries ကိုပါတီဝင်အမတ်တွေကရွေးချယ်တင်မြှောက်ထားကြပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌတာဝန်ဟာသမ္မတနဲ့ဒုသမ္မတပြီးရင် American မှာယာရုအမြင့်ဆုံးဖြစ်ပါတယ်ရှင်။
Ukraine စစ်ပွဲဟာအရေးကြီးတဲ့အချိန်ရောက်နေပြီလို့ American သမ္မတကပြောဆိုပြီး Ukraine ကိုအစ်စ်မြစ်တန်ကြပ်ကကားပါဝင်ဒေါ်လာဘီလီယံချီမကြုံစဘူးအများဆုံးစည်းရေးကူညီပေးသွားမယ်အကြောင်းကြေညာလိုက်ပါတယ်တိုက်ခိုက်စစ်တီတွေပါတဲ့ပို့နိုင်ပြီးတော့တင်ကားဖြတ်မစ္စိုင်းတုံးပါတဲ့ Bradley အမည်ရှိတဲ့တင်ကားချေမုံရေးတန်ကြပ်ကကားအစီး90ကိုပထမဆုံးအကြိမ်ဖြစ်ပို့ပေးဖို့အင်ဂျီတော်ကမနေ့ကကြေညာလိုက်ပြီးတော့ Ukraine ကိုနောက်တစ်စစ်မြစ်ကူညီလိုက်တာဖြစ်တယ်လို့အင်ဂျီတော်ပြောခွင့်ရ Yon Pierre ကပြောပါတယ်Ukraine အနေနဲ့ကိုပိုင်ခုခံကာကွယ်နိုင်စွာရှိစေဖို့အတွက် American ကရေရှည်တန်လိမ့်ထံထားကူညီသွားမယ်ဆိုတာကိုပြသတဲ့အနေနဲ့တိတ်မကြခင်ကပေးခဲ့တဲ့ဒေါ်လာ 1.8 ဘီလီယံအကူအညီပါဝင် Ukraine အတွက်အစ်အေးအကူအညီဒေါ်လာ 3 ဘီလီယံကျော်ပေးသွားမှာဖြစ်ပြီးတော့ခုချိန်ထိအများဆုံးပမာဏပဲလို့အင်ဂျီတော်ပြောခွင့်ရကမနေ့ကပြောပါတယ်ရုရှားသမ္မတပူတင်ကရုရှား Orthodox Christmas 36နာရီအပြည့်ရရေးပြီးခဲ့တဲ့ဇာတာပတိနေ့ကကမ်းလှမ်းခဲ့တာကိုယူကရိန်းဘက်ကပယ်ချခဲ့ပြီးအမေရိကန်ကအခုလိုအကူအညီတစ်တွေထပ်တိုးပေးလိုက်တာပါရုရှားရဲ့ကမ်းလှမ်းမှုကယုံကြည်မှုခတ်တယ်လို့သမ္မတဘိုင်ဒန်ကသူ့အစိုးရအဖွဲ့ဝန်ကြီးတွေကိုပြောပါတယ်ခုချိန်မှာယူကရိန်းစစ်အထွတ်ထိပ်ရောက်နေတာမို့ရုရှားကိုခုခံနိုင်အောင်ယူကရိန်းကိုတတ်နိုင်တာအကုန်လုပ်ပေးသွားမယ်လို့သမ္မတဘိုင်ဒန်ကကတိပြုပါတယ်ဂျာမနီကလည်းယူကရိန်းကို Patriot ဒုံးကြီးပစ်စင်တွေပေးပို့ဖို့စီစဉ်နေတယ်လို့အမေရိကန်အင်ဂျီနီယာချင်းညာချက်မှာပြောထားပါတယ်အခုအမေရိကန်ကပေးမဲ့ထဲမှာယူကရိန်းကိုစစ်ရေးကူညီပေးနေတဲ့အိန္ဒိယနဲ့ဥရောပတက်တွေအတွက်အမေရိကန်ဒေါ်လာ682သန်းထည့်သွင်းထားတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
အီရန်နိုင်ငံမှာတော့ဒီအစိုးရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းမှာလုံခြုံရေးတာဝန်ရှိသူတယောက်ကိုတတ်ခဲ့တယ်လို့ဆိုတဲ့အမျိုးသားနှစ်ယောက်ကိုကြိုးပေးကွန်းပြလိုက်ပါတယ်။မိုဟာမက်မက်ဒီဟာရာမီနဲ့ဆာယီမိုဟာမက်ဟိုဆင်နီတို့ကိုဒီကနေ့စနေနေ့မနေ့မှာကြိုးပေးကွန်းပြလိုက်တယ်လို့တရားရေးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင် IRNA သတင်းဌာနကဖော်ပြခဲ့ပါတယ်။ကောင်းစီပွားကိုအသေးချာချုံမထားလို့ဆိုပြီးဘာသာရေးရဲတွေဖမ်းဆီးထားချိန်မှာအမျိုးသမီးငယ်မာရှာအာမီနီ2022ခုနှစ်စက်တင်ဘာမှာတည်ဆုံးခဲ့ပြီးတဲ့နောက်မှာအီရန်နိုင်ငံတဝန်းအစိုးရဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။အခုလိုဆန္ဒပြပွဲတွေရှိလာခဲ့ချိန်တွေကအီရန်အာဏာပိုင်တွေကကွပ်မျက်ခဲ့သူအခုချိန်ထိသိရသလောက်၄ယောက်ရှိသွားပါပြီ။အီရန်မှာတနိုင်ငံလုံးနေရာအနှံ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာဆန္ဒပြသူတွေကိုဟန်တားနိုင်ဖို့အာဏာပိုင်တွေကအထူးအရာတရားစီရင်မှုတွေနဲ့26ယောက်ထက်မနည်းကိုတေတံချမှတ်ဖို့ကြိုးစားနေတယ်လို့ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကပြီးခဲ့တဲ့လကပြောကြားထားပါတယ်။တေတံချခံထားရသူတွေဟာလည်းသူတို့စိတ်ကြိုက်ရှေ့နေကိုစားပြုခွင့်မရပဲအစိုးရကပေးတဲ့ရှေ့နေတွေပဲရပြီးတော့အဲ့ဒီရှေ့နေတွေကလည်းသူတို့ဘက်ကကာကွယ်မပေးသလောက်ပဲလို့ Amnesty International ကပြောပါတယ်ရှင်။
တကြီးပိုင်းနေမှာအဖြစ်များတဲ့ Alzheimer ပညာချုပ်ရင်းအားနည်းမှုယောဂသက်သာစေမဲ့ဆေးသစ်တစ်မျိုးကိုအမေရိကန်ကသုံးစွဲခွင့်ပြုလိုက်ပါပြီ။အုံနောက်ကြုံဝေဝါးလာပြီးသတိမေ့စဉ်းစားရခက်လာတဲ့ဒီယောဂအစာပိုင်းအစ်စ်မှာယောဂပူမဆိုးအောင်တစုံတရာရှော့ချနိုင်မဲ့လီကန်ဘီလို့နာမည်ပေးထားတဲ့ဒီဆေးကိုအမေရိကန် FDA အစားအသောက်နဲ့ဆေးဝါးကုကရေးဌာနကမနေ့ကစပြီးတော့ခွင့်ပြုလိုက်တာပါ။ဒါပေမဲ့ဒီဆေးကဈေးကြီးလွန်ပြီးတော့တစ်နှစ်ကိုအမေရိကန်ဒေါ်လာ16,500 ခုန်ကြမှာဖြစ်သလိုအချိန်ချင်းဆေးသွင်းရတာနဲ့ဘေးထွက်ဆိုးကျိုးပြင်းထန်စေတာတွေရှိတာမို့ဘသူတွေကိုပေးတင်တယ်ဆိုတာကိုဆရာဝန်တွေအများကြီးချင့်ချိန်တွက်ဆဖို့ရှိတယ်လို့အမေရိကန်ကျန်းမာရေးအရာရှိတွေကပြောပါတယ်။ဒီယောဂဖြစ်စေတဲ့ဇီဝအခြေခံအကြောင်းရင်းကိုပြတ်မှတ်ထားကုသပေးနေတဲ့ဒီဆေးသစ်ကို Alzheimer ယောဂအစာပိုင်းနဲ့မဆိုးသေးတဲ့အစ်စ်မှာပဲပေးဖို့ American FDA ကအတိအကျညွှန်ကြားထားပါတယ်။ဂျပန်ရဲ့ e-site ကုမ္ပဏီနဲ့မဟာမိတ်အမေရိကန်ကုမ္ပဏီဖြစ်တဲ့ Biogen တို့ပူးတွဲထုတ်ဝေတဲ့ဒီဆေးဟာအရင်အချိန်မောင်းများစွာစမ်းသပ်မှုတွေမအောင်မြင်ဖြစ်ခဲ့ပြီးအခုနောက်ဆုံးခြားခြားပွားပွားအောင်မြင်မှုဖြစ်တယ်လို့ဆေးပညာရှင်တွေကပြောပါတယ်။ဒါပေမဲ့ဒီဆေးက Alzheimer ယောဂါကိုအလွန်ဆုံးတစ်နှစ်ဝန်းကျင်လောက်ပဲနှေးသွားအောင်လုပ်နိုင်ပြီးတော့ယောဂါပြောက်အောင်ကုသပေးနိုင်တဲ့ဆေးတော့မဟုတ်ဘူးလို့ Washington တက္ကသိုလ်ကအုံနောက်နဲ့အာယုံကျော်အထူးကု Dr. Joyce Snyder ကပြောပါတယ်ခင်ဗျာ။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ January 9ရက်စနေနေ့ညဘက်သတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်တရုတ်နိုင်ငံကနည်းပညာအခြေခံဗဏ္ဍာရေးလုပ်ငန်းကြီးဖြစ်တဲ့ Ant Group ကိုတည်ထောင်သူ Jack Ma အနေနဲ့လုပ်ငန်းကြီးပေါ်သူ့ရဲ့ထိ ंछ ုံမှုတွေကိုဆွန့်လွတ်တော်မှာဖြစ်တယ်လို့ Ant Group ကဒီကနေ့စနေနေ့မှာကြေညာပါတယ်။ Online အခြေခံလုပ်ငန်းတွေအပေါ်တရုတ်ကွန်မြူနတီပါတီကစီကံဥပဒေသစ်တွေနဲ့ကြက်မှတ်ကန့်သတ်ခဲ့ပြီးတဲ့နောက်အခုလို Jack Ma ဘက်ကအလျှော့ပေးလိုက်တာဖြစ်တယ်လို့လေးလာသူတွေကသုံးသပ်ကြပါတယ်။Ant Group ရဲ့ဒီကနေ့ထုတ်ပြန်ချက်အရဆိုရင်ကုမ္ပဏီရှယ်ယာ34ရာခိုင်နှုန်းပိုင်ဆိုင်ထားတဲ့ Mr. Ma အနေနဲ့ကုမ္ပဏီလုပ်ငန်းတွေကိုထိ ंछ ုပ်တော့မှာမဟုတ်တော့ဘဲကုမ္ပဏီရဲ့အဓိကရှယ်ယာပိုင်ဆိုင်သူ10ယောက်ထဲကတယောက်အနေနဲ့ပဲရှိသွားတော့မယ်လို့ဖော်ပြထားပါတယ်။ Online လုပ်ငန်းကြီးတွေအင်အားကြီးလာတာကိုထိ ंछ ုပ်ဖို့အတွက်တရုတ်အစိုးရကပြစ်မှတ်ထားကင်ကွယ်တဲ့အထက်မှာ Ant Group နဲ့ကုမ္ပဏီခွဲတစ်ခုဖြစ်တဲ့ Alibaba Online ဈေးကွက်ကြီးလဲအစောပိုင်းတည်းကပါဝင်ခဲ့ပါတယ်။2020 November လတုန်းက Ant Group ကIPO တန်ဖိုးဒေါ်လာ38ဘီလီယံနဲ့အစုရှယ်ယာဈေးကွက်မှာအစုရှယ်ယာတွေထုတ်ရောင်းဖို့စီစဉ်ထားခဲ့ပေမဲ့နောက်ဆုံးအချိန်မှာပဲအစီအစဉ်ဖျက်ခဲ့ပါတယ်။တကယ်လို့သာအစုရှယ်ယာဈေးကွက်ထဲဝင်ခဲ့မယ်ဆိုရင်တော့အဲ့ဒီအချိန်ကကမ္ဘာမှာတန်ဖိုးအကြီးဆုံးလုပ်ငန်းကြီးဖြစ်ပါလိမ့်မယ်။အဲ့ဒီနောက်မှာတွေကဒီလုပ်ငန်းကြီးကိုပြန်လည်ဖွဲ့စည်းခဲ့ရပြီးတော့ Jack Ma အနေနဲ့သူ့ရဲ့ထိန်းချုပ်မှုတွေဆွံ့လို့ရမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တာပါ။အစုရှယ်ယာဈေးကွက်ထဲဝင်ဖို့ပြင်ဆင်နေချိန်2020အောက်တိုဘာလတုန်းကရှန်ဟိုင်းမြို့မှာကျင်းပခဲ့တဲ့ညီလာခံတစ်ခုမှာ Jack Ma ကမိန့်ခွန်းပြောချင်မှာတရုတ်ဗန္ဒာရေးစနစ်နဲ့ဗန္ဒာရေးဆိုင်ရာအာဏာပိုင်တွေအပေါ်လူသိရှင်ကြားဝေဖန်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်း2021 January လကစပြီးတော့သူဟာလူမြင်ကွင်းကနေလုံးဝပျောက်ကွယ်သွားခဲ့တဲ့အတွက်ဖမ်းဆီးခံထားရသလားဆိုတဲ့မိန့်ခွန်းထုတ်မှုတွေလည်းပေါ်ထွက်ခဲ့ပါတယ်။အခုသတင်းပတ်ထဲမှာတော့သူ့ကိုဗန်ကောက်မြို့မှာတွေ့တယ်လို့ Jack Ma နဲ့အတူဓာတ်ပုံတွဲရိုက်ပြီးတော့လူမှုကွန်ရက်ပေါ်တင်ကြားတဲ့ post တွေကိုကိုးကားပြီးထိုင်းသတင်းမီဒီယာတွေကဖော်ပြကြပါရဲ့ရှင်။
ပြည်နိုင်ငံမှာကိုဗစ်ကူးစက်မှုတွေမြင့်တက်နေခြင်းဟောင်ကောင်နဲ့နယ်စပ်ကိုလာမဲ့တနင်္ဂနွေနေ့ပြန်ဖွင့်ဖို့ရှိတာမို့ဟောင်ကောင်သားတွေစိုးရိမ်တကြီးနဲ့ဆေးရည်အလူရက်ဝင်နေကြပါတယ်ပြည်နိုင်ငံမှာတင်းကျပ်တဲ့ကိုဗစ်စီကံထိန်းချုပ်မှုတွေပြန်လည်ဖြေလျှော့ပေးပြီးတဲ့နောက်လက်လောကူးစက်မှုတွေကနေမျိုးကွဲသစ်တွေပါဝင်လာပြီးတော့ဆေးပြတ်သွားမှကိုလည်းဟောင်ကောင်သားတွေစိုးရိမ်နေကြတာပါဒီကရလကုံမိုင်းကဟောင်ကောင်အုပ်ချုပ်ရေးမှုဂျွန်နီကတရုတ်ပြည်မှကြီးကလာတဲ့ခီးသွားတွေပါဝင်ပြင်ပကဝင်လာသူအလုံးကိုဗစ်ဆေးစစ်ဖို့မလိုတော့တဲ့အကြောင်းကြေညာပြီးတဲ့နောက်အခုတရုတ်နှစ်ကူအားလက်ရနီးလာချိန်မှာခီးသွားတွေပုံများလာနိုင်တာကိုပို့ပြီးတော့စိုးရိမ်နေကြတာဖြစ်ပါတယ်။ဆရာဝန်ကြီးကြားချက်မလိုဘဲဆေးဆိုင်တွေမှာကိုယ့်ဟာကိုယ်ဝင်နိုင်တဲ့နာဆေးချောင်းစုဖျားနာအကိုက်ခဲပြောက်ဆေးတွေဟောင်ကောင်ဆေးဆိုင်တွေမှာပြက်ကုန်တာမို့အခုအကန့်အသတ်နဲ့သာရောင်းပေးနေရပါတယ်ခင်ဗျာ။
ဘမ်စတော့ခ်လို့ခေါ်တဲ့တနက်တွေမှာတက်ဆင်နိုင်တဲ့ပစ္စည်းရောင်းချမှုပိတ်ပင်ထားတဲ့အပေါ်အဝင်အယူခံဝင်မှုကိုနယူးအော်လင်းစ်ပြည်နယ်ကပြည်ထောင်စုအယူခံတရားရုံးကပယ်ချလိုက်ပါတယ်။ရိုးရိုးတနက်တွေမှာဆွတ်လိုက်ရင်မောင်းပြန်တနက်လိုမျိုးအဆက်မပြတ်ပြစ်ခတ်နိုင်တဲ့ဘမ်စတော့ခ်တွေကို2019ခုနှစ်ကလူ58ယောက်တေဆုံးခဲ့တဲ့လတ်စ်ဗေးဂတ်စ်မြို့ကပြစ်ခတ်မှုဖြစ်ပြီးနောက်မှာထရမ့်အစိုးရလက်ထံမှာတားမြစ်ခဲ့တာပါ။ဒီတားမြစ်ချက်ကိုပယ်ဖျက်ပေးဖို့တနက်ကင်ဆောင်ရေးအခွင့်အရေးလှုပ်ရှားသူတွေကတရားရုံးတွေမှာအယူခံရှောက်ထားခဲ့ကြပါတယ်။ပြည်ထောင်စုဥပဒေမှာတရားမဝင်ဆက်တနက်လို့သတ်မှတ်ထားတဲ့အထက်ဘမ်စတော့ခ်တွေအကျုံးမဝင်ဘူးလို့ဆိုပြီးတော့သူတို့ကခြေပရှောက်ထားခဲ့ကြတာပါ။နယူးအော်လင်းစ်ပြည်နယ်မှာရှိတဲ့အမှန်ငါဖက်ဒရယ်အယူခံတရားရုံးကအယူခံရှောက်ထားမှုကိုပယ်ဖျက်ခဲ့တဲ့အတွက်အစ်စ်မြင့်ဆုံးပြည်ထောင်စုတရားရုံးချုပ်အထီးတက်ရမယ့်ပုံရှိနေပါတယ်ရှင်။
အမေရိကန်မိတော်စုမှာပထမတန်းចောင်းသားတယောက်ကသူ့ဆီယာမကိုတနက်နေ့ပြစ်လို့ဒဏ်ရာအပြင်းထန်ရသွားခဲ့ပါတယ်။ Virginia ပြည်နယ် Newport News မြို့က Richneck မူလာတန်းចောင်းမှာ6နှစ်အရွယ်ចောင်းသားလေးကဘယ်ကရလာမှန်းမသိတဲ့ pistol ပြောင်းတူနဲ့ចောင်းစာသင်ခန်းထဲမှာရှိတဲ့ဆီယာမကိုမနေ့ကပြစ်ခတ်ခဲ့တာဖြစ်ပြီးတော့အသက်အန္တရာယ်ဆုံးရတဲ့ဒဏ်ရာရသွားခဲ့တယ်လို့ရဲအရာရှိတွေကပြောပါတယ်ခင်ဗျာ
။
နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့အတူကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့ဗတ်စင်ကနာတွေကိုတင်ဆက်တော့မှာဖြစ်ပါတယ်။အရင်ဆုံးတော့မလေးရှားနိုင်ငံဘက်ကဒီမြန်မာနိုင်ငံသားတွေဖမ်းခံရတဲ့အကြောင်းကိုပြောပြခြင်းပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့ဂျလန် MB အရမတရားမဝင်ခိုးဝင်နေထိုင်သူတွေကိုမလေးရှားအနာပိုင်တွေကလိုက်လံရှာဖွေဖမ်းဆီးတာမှာမြန်မာနိုင်ငံသားတရားကျော်ဖမ်းဆီးခံခဲ့ရပါတယ်။မလေးရှားလာဝကနဲ့အဖွဲ့အစည်းစုံပါဝင်တဲ့ Operacy စစ်စစ်ရေးလို့စီးနှင်းရှာဖွေမှုအတွင်းမှာနိုင်ငံသားတထောင်ကျော်စစ်ဆေးခံခဲ့ရပြီးတော့ဒီထဲမှာမြန်မာအပါဝင်နိုင်ငံသား900ကျော်ကတော့တရားမဝင်ခိုးဝင်မှုအထောက်အထားမပြည့်စုံမှုတွေနဲ့အဖမ်းဆီးခံခဲ့ရတာပါဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
မလေးရှားနိုင်ငံကွာလာလမ်ပူမြို့ဂျလန်အင်ဘီဆိုတဲ့နေရာကိုမလေးရှားလာဝကအနာပိုင်တွေကဇန်နဝါရီလ9ရက်နေ့မနေ့တနားရီအချိန်လောက်မှာဝင်ရောက်စီးနင်းခဲ့ပြီးအထောက်ထားမဲ့တွေကိုဖမ်းဆီးခဲ့တာဖြစ်ကြောင်းဒီထဲမှာမြန်မာနိုင်ငံသားတရားကျော်ပါဝင်နေဆိုပြီးမလေးရှားနိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကအခုလိုပြောပါတယ
်ည12နာရီလောက်ကပေါ့ကျွန်တော်ဂျလန်အင်ဘီမှာကျွန်တော်တို့ဒီမလေးရှားလာဝကနေရောစစ်တင်ရေးတရားအနေနဲ့ဝင်ဖမ်းတာပေါ့ဒါမျိုးဖမ်းတာကတော့ဟိုနှစ်တင်နှစ်တိုင်းဟိုလူထူထပ်တဲ့နေရာတွေမှာဒီလိုဟိုလုံးလေးရှိရယ်ပေါ့နော်နှစ်တင်နှစ်တိုင်းမှာအဓိကကတော့အလုံးဟိုမြန်မာအပါဝင်ဒီနိုင်ငံခြားသား900နဲ့မှ44ယောက်ဖမ်းခံရတယ်အဲ့ဒီမှာချင်းယူမျိုးအယောက်100ကျော်ပါသွားတယ်ပေါ့နော်အဲ့ဒီမျိုးသူတို့ဖမ်းတဲ့ချိန်ကအိမ်တွေကိုသူကဒီဟိုတော့ဖြတ်သီးပြီးတော့မှဝင်ဖမ်းတာဖြစ်တဲ့အတွက်ကြောင့်မလို့လေအဲ့ဒီမှာချင်း community ယုံတယုံမှာဟိုအဝင်အစည်းခံရပြီးဖြစ်သွားတယ်လူတွေတော့မမိပါဘူးစာရွက်စာတမ်းတွေပေါ့နော်ပါသွားတယ်ဘာလို့လဲဆိုတော့ချင်းနေအများကြီးရှိတဲ့နေရာမှာကြတော့ဒီချင်း community ယုံွယ်လေးတယုံသူဒီချင်း community ရေးကိုတောင်းရနေကြရော
ဒီထဲမှာ UNHCR လက်မှတ်ကိုင်ဆောင်ထားသူတွေလည်းအဖမ်းဆီးခံရတယ်လို့ဆိုပါတယ်မလေးရှားနိုင်ငံမှာတော့အစိုးရအသစ်တက်လာပြီးကြတဲ့ကအဖမ်းဆီးတွေကိုစက်တိုက်လုပ်နေတယ်လို့လည်းဆိုပါတယ်မလေးရှားအစိုးရရဲ့အော်ပရာစီစစ်စင်ရေးလုပ်တဲ့အခါတိုင်းမလေးရှားနိုင်ငံကိုရောက်ရှိလာတဲ့တက်ကြွလှုပ်ရှားသူတွေလည်းဖမ်းဆီးခံရတာတွေရှိတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့နှစ်ထဲမှာတော့မြန်မာနိုင်ငံဆက်အနာတိတ်တိတဲ့နောက်ထွက်ပြေးတိမ်းရှောင်လာသူတွေလည်းအဖမ်းဆီးခံရတာတွေရှိတာကြောင့်အခုဖမ်းဆီးခံရသူတွေကိုလည်းနေရက်ပြန်ပို့ခံရမှာကိုစိုးရိမ်စရာကောင်းတယ်လို့လည်းဦးစိုးထက်သိန်းကပြောပါတယ်
သူကပြောင်းလဲဖြစ်ပြီးမှမှဖန်းစီကိုကျန်းလာတာတော့တော်တော်ကျန်းလာတာ340မိလိုက်55ရောက်မိလိုက်အခုလိုကြာနဲ့ခြိပြီးတော့မှမိလိုက်ပေါ့နော်အပိုဆိုးလာပါအောင်ဆိုတော့အဲ့မိထားတဲ့တွေကနေပြီးတော့မှအခုဒီမလေးရှားမှာ over scene နဲ့ရောက်နေတာကျွန်တော်တို့နိုင်ငံရေးသမားတွေပြီးတော့ CDM တွေအဲ့ဓာတွေလည်းရောပြုံးပြီးတော့မှပါလာတာဒီ CDM နိုင်ငံရေးသမားတွေကအဖမ်းခံရတယ်ဆိုတော့တချို့ပထမအကြိမ်တွေပြန်ပို့ခံရတယ်တွေပါပါတော့တာရှိတယ်မှာ
ဒီအဖမ်းဆီးကိုမလေးရှားနိုင်ငံလူမှုကြီးကြပ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်မစ္စတာဒါဒက်ကိုရိုင်းလာရောက်စစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဒီတဲကမှအရင်ဆုံးတော့မြန်မာနိုင်ငံတဝမ်းကလူခွေချင်းတွေကိုတင်ဆက်ပေးနေတဲ့ဒုသန်စီစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တာနဲ့နှစ်နီးပါးရှိလာတာနဲ့အမျှနိုင်ငံတော်ဝန်နှစ်နှစ်ကိုင်ပဋိပက္ခတွေလူမှုစီးပွားအကျက်တွေတွေပို့ပြီးတော့ဆိုးဝါးလာနေပါတယ်။စာဝတ်နေရေးနဲ့ဘဝလုံခြုံရေးစိုးရိမ်ကြောင်းကြမှုတွေကြားမှာစိတ်ကြမ်းမာရေးဆိုင်ရာပြဿနာတွေလည်းပို့ပြီးတော့ကြုံလာနေရတဲ့အကြောင်းဒီတစ်ပတ် Frontier မြန်မာရဲ့အထူးအတန်းအစီအစဉ်မှာနားဆင်ကြည့်ရှုရမှာဖြစ်ပါတယ်ခင်ဗျာ
။
ဘယ်စမစီတော့နဲ့အေတော်ရုပ်ပြည်လေလို့စစ်စေးရတော့အဲ့တော်တွေမခံနိုင်တော့ဘူ
းဖောက်ပေါက်တွေမရှိရင်ပောက်ထက်ပါတတ်တယ်ဟိုပောက်ရတဲ့ဆိုတာကပုံမှန်လည်းလည်းပြောရရင်တော့ပုံမှန်နေတာမဟုတ်တော့ဘူးအာနော်မယ်လို့ခေါ်တဲ့စိတ်ပိုင်းဆိုင်ရာယောဂါတွေခံစားရနိုင်အောင
်ဆင်အနာတင်းပြီးတဲ့နောက်ပိုင်းတနိုင်ငံလုံးမှာပြိပခါတွေဖြစ်ပွားနေပြီးတော့စီးပွားရေးကျဆင်းလာတာကနှစ်နှစ်နီးပါးကိုရောက်ရှိလာနေပါပြီဒါတွေကလူတွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးတွေကိုထိခိုက်စေပါတယ်။တချို့ကတော့ညနေတဲ့အထိအပြင်ကိုလွတ်လွတ်လပ်လပ်သွားလာခဲ့ရတာတွေနဲ့ညဘက်ခရီးသွားလာလို့ရတဲ့နေ့ရက်တွေကိုပြန်လည်တန်းတားနေပါတယ်။တချို့ကတော့စိုးဝါးတဲ့လောရက်တွေစီကိုတွန်းပို့ခံရသလိုဖြစ်စေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Hero တဲတို့ကတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကိုဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Way West ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲထားသလိုအတန်အစားထိုးအသုံးပြုထားပါတယ
်။ဒီရက်အော်ဂယ်လာတကောင်ရန်ချေကဒေါ်နီအေးအတွက်ခက်ခဲဆုံးရဖြစ်ခဲ့ပါတယ်။ဘူဘင်တော့ကအတွင်မျိုးစုံနဲ့အဲ့လိုမရတဲ့အဆုံးမှာတော့အေးတဲ့ကနိုင်လုံးဂျိုးကိုယူပြီးအရှိပိန်နေပင်ရှိရာကိုထွက်လာခဲ့ပါတယ်။ကြောင်ကတော့ပိန်နေပင်မှာဂျိုးဆွဲချတတ်သိဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီနေ့ကသူမအကြံစီမအောင်မြင်ခဲ့ပါဘူး
။ခဏခဏရေးကြည့်သားလေးလည်းပါတယ်။ကိုဦးဆိုင်ရေးကြည့်သားလေးလည်းပါတ
ယ်။ငယ်ရေးကိစ္စတွေလည်းပါတယ်။ကိုယ့်ရဲ့ရေးကိစ္စတွေလည်းပါတယ်။ဘက်စမစီတာလည်းပါတယ်ပေါ့နော်။ပြင်းပြလာတာလည်းပါတယ်။အဲ့ဒီချိန်မှာCDM တွေကိုလည်းဝေဖန်းတယ်။အဲ့ဒီအခါဆိုသမီးတွေကိုခေါ်ပြီးတောစားမှာတွားဆော်ရတယ်။သူတို့ဝေလာပြီဆိုတာနဲ့ကိုကတဆဆက်ကိုတုံနေတယ်။သူတို့မမြင်သေးတာတော့ကို့ဘော်ကိုကြောက်နေတယ်။ဗက်ဆက်မရှိတာနဲ့အေးတော်ရင်ပြည်လဲလို့စစ်စဲရတော့အဲ့တော်တွေမခံနိုင်တော့ဘူ
း။လာနေငယ်ကြမှာရင်းနှီးထက်ကိုခုတ်ချဖို့နောက်တကြီးကြိုးစားခဲ့ပါသေးတယ်။ဒါပေမဲ့လည်းအရင်မရောက်သေးတဲ့သမီးနှစ်ယောက်ရဲ့နောင်ရည်အတွက်စိတ်မချနိုင်ဖြစ်ပြီးတတ်သိဖို့သူမလက်လျှော့ခဲ့ပါတယ်။ဒေါ်နီအေးဟာနှစ်နောက်21 AP လကတည်းက CDN လုပ်ထားတဲ့ဆရာမတယောက်ဖြစ်ပါတယ်။ခင်မော့တန်ကလည်းမလေးရှားနိုင်ငံမှာတရားမဝင်အလုပ်သမားအဖြစ်သွားလုပ်နေပေမဲ့မိသားစုကိုလိုလိုလားလားမထောက်ပံ့နိုင်ခဲ့ပါဘူး။မြန်မာကတေချောင်းကြစီမှုတွေနဲ့ပတ်သက်လို့ကြေကနာတိကျထုတ်ပြန်နိုင်ခြင်းရှိပါဘူး။ကိုဗစ်ဆက်ကိုယောဂါကူးစက်ပြန်ပွားခြေကနေစတင်လာတဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးပြိပခတွေဟာဆက်အနာသိမှုကြောင့်ပိုဆိုးရပြင်းထန်လာတယ်လို့စိတ်ပညာရှင်တွေကဆိုကြပါတယ်။ခုဆိုရင်မြန်မာပြည်သူတွေဟာကြောက်တရားတွေစိုးရိမ်ပူပန်မှုတွေနဲ့ပြိပခတွေကြားမှာနေလာရတာနှစ်နှစ်နီးပါးရှိနေပါပြီ။ဘူရသမကလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေးယုံ UNOCHA ရဲ့အချက်လက်အရဆက်အာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေကြောင့်ဆစ်ဆောင်ရသူ1,300ကျော်ရှိနေပါပြီ။အနည်းဆုံးလူ2,500လောက်အသတ်ခံခဲ့ရပြီး16,000ကျော်လောက်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးကျင်းသားများကစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရသိရပါတယ်။ဆက်အာဏာရှင်ကိုစတင်သူမှန်သမျှချိန်မရွေးဖက်စီခံရနိုင်တဲ့ဆိုတဲ့အကြောက်တရားနဲ့နေထိုင်ကြရပါတယ်။ဒါပြင်ဆက်အနာသိမ်းလိုက်လို့ပြိုလဲသွားတဲ့စီးပွားရေးထဲမှာလူတိုင်းရုပ်ကံနေရပါတယ်။လူဦးရေတန်90ကျော်ရှိတဲ့မြန်မာနိုင်ငံမှာအနာသိမ်းပြီးနောက်ပိုင်းလူဦးရေတန်20နီးပါးဆင်းရဲသွားတယ်လို့ကမ္ဘာ့ဘဏ်ရဲ့အစည်းအဝေးခန်းစားအရသိရပါတယ်။စက်ကောင်စီကိုတက်တက်ကြွကြွဆက်ကျင်ကန့်ကွက်နေတာမဟုတ်တဲ့သူတွေမှလည်းအကြောက်တရားနဲ့ပဲနေရတာပါ။ နိုင်ငံရဲ့နေရာတော်တော်များများမှာလည်းပဋိပက္ခတွေဖြစ်နေပါတယ်။မြို့တွေမှာညမချွတ်ရအမိတ်ထုတ်ထားလို့ညပိုင်းခီးထွက်ဖို့ကအန္တရာယ်များပါတယ်။တပ်တရင်ပေးတလာလို့တတ်မှတ်ခံရရင်လည်း PDF တွေရဲ့လုံတံတပ်ဖြတ်တာခံရနိုင်ပါတယ်။ဆိုလိုချင်တာကတော့လူများစွာရဲ့ခီးသွားလာတာဒါမှမဟုတ်ညနေပိုင်းတွစ်ဆူသွားလာတာတွေတိတိတသာလျှော့အောင်လုံးဝမရှိတော့အောင်လှုပ်ခံလိုက်ရပါပြီ။ဒီလိုလှုပ်ခံရတာကလူတွေရဲ့စိတ်ကြမ်းမာရေးကိုတက်ရောက်မှုရှိနေပါတယ်။တက်50အရွယ်ဥပန်ဦးကတော့1988ခုနှစ်စစ်တပ်ရဲ့အကြမ်းဖက်မှုတွေကိုသိရှိဖြန့်တန်းခဲ့ပူပါတယ်။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာစသိတဲ့နေ့ကစပြီးသူ့အနေနဲ့ဆက်ဖြစ်လာတော့မယ်ဆက်ဆုံးစရာဖိနှိပ်ချုပ်ချယ်မှုတွေကိုကြိုတွင်းမိပြီးမွန်ကြမ်းမှုတံကိုခံစားရတယ်လို့ဆိုပါတယ
်ကျွန်တော်ခရီးသွားလို့ရှိရင်လမ်းဘေးမှာတည်တဲ့နေရာထိုးအေးလို့ရတယ်ပေါ့အခုဘလုံးပွဲရပြီဆိုပါလို့ဟိုကပပလာတွေစနေတယ်ကျွန်တော်ဆိုရင်လက်ဖေးဆင်မဝိုင်းတယ်ပြီးကြည့်တာလို့အာညာတကောင်ပွဲတွေလိုက်ချလာလို့ရှိရင်မုံမလေးဆိုင်ထွက်သွားလို့ရတယ်အဲ့လိုမျိုးနေသားတွေကအခုကဘယ်သူမှမရနိုင်တော့ဘူးဟိုကည9နာရီထိုးတာနဲ့ဘူးအပြင်ဟိုကတကားပြီးတော့မိမိရမယ်နေသားလို့မျိုးဖြစ်နေတယ်ဆိုတော့အဲမလောလမှုမကြမှုရောဘောဘောဒီတဲ့ရင်တဲ့မှာဖြစ်နေတာဆိုတော့
အခုလိုစိတ်ချပေါက်မရှိပဲကာလရှိကြနေရတဲ့သူတွေမှာသူတို့စိတ်ကြမ်းမာရေးအတွက်ဖြေလျှော့နိုင်မယ်နီလန်းကိုရှာဖွေနိုင်ဖို့လိုတယ်လို့တို့အတန်နဲ့စကားပြောဖြစ်ခဲ့တဲ့စိတ်ပညာရှင်တဦးကပြောပါတယ
်စိတ်ချပေါက်ဆိုတာကအောက်လဲလို့ခေါ်တာပေါ့ဆွဲပေါက်ပေးရတယ်ဟိုကာတွန်လေးတစ်ခုရှိတယ်ခါရီတွေမြှချရင်းနဲ့ဘိုက်ထဲမှာရမ်းများသွားရင်ပူပေါင်းလို့ပဲဖုံးဆိုပေါက်ထွက်သွားတယ်ဆွဲပေါက်တွေမရှိရင်ပေါက်ထွက်သွားတယ်ဟိုပေါက်သွားတယ်ဆိုတာကပုံမှန်လည်းလည်းပြောရရင်တော့ပုံမှန်နေတာမဟုတ်တော့ဘူးအာနော်မယ်လို့ခေါ်တဲ့စိတ်ပိုင်းဆိုင်ရာယောဂတွေခံစားရနိုင်တယ်ပေါ့
ရိုးရပွဲတော်တွေနဲ့ပျော်ဝဲရှင်ပွဲတွေဟာစိတ်ဖိစီးမှုတွေကိုလျော့ချနေပြီးအတိမိတ်ဆွေတွေနဲ့အတူပျော်ပျော်ရွှင်ရွှင်ဆင်နွှဲနိုင်တာမျိုးစိတ်ကြိမ်နှံ့မှုရနိုင်ပါတယ်။ကိုယ်ပဲကတ္တချက်တွေပဋိပက္ခနဲ့အညာမထွက်ရအမိတ်တွေကြောင့်တစ်နှစ်လောက်မကျင်းပခရရတဲ့ပွဲတော်တွေကိုဒီနှစ်မှာစစ်ကောင်စီရဲ့ဝန်ထမ်းတွေကဥဆောင်ပြီးပြန်လည်ကျင်းပခဲ့ပါတယ်။ဒါပေမဲ့ပွဲလမ်းသဘင်တွေတွားရင်အန္တရာယ်တော့ကင်းမှာမဟုတ်ပါဘူး။ဥပမာပြရမယ်ဆိုရင်ဘယ်ပွဲလမ်းသဘင်မှကျင်းပတာဆင်နွှဲတာမလို့ဖို့စက်တင်ဘာလတုန်းကဇဝယ်မြို့နယ်ကဤသို့ကာကွယ်ရေးတပ်ဖွဲ့တွေကထုတ်ပြန်ခဲ့ပါတယ်ထုတ်ပြန်ချက်တစ်ခုမှာဆိုရင်မာပြည်နေရာတိုင်းဟာစစ်မီးပြင်းဖြစ်နေတာကြောင့်ပွဲလမ်းသဘင်ပြုလုပ်မှုကိုတွာလာရင်ဘေးအန္တရာယ်များစွာကြုံတွေ့မှုများဖြစ်လာနိုင်တယ်လို့ဆိုထားပါတယ်ဒီလိုကသနေတာဟာပြည်သူထိခိုက်မှုမရှိအောင်ထုတ်ပြန်ချက်ပါဖြစ်တယ်လို့နောင်လုံးမျိုးနဲ့ပြည်သူအုပ်ချုပ်ရေးအဖွဲ့ဝင်တယောက်ဖြစ်တဲ့ဦးဟိတ်ထက်ကဆိုပါတယ
်ထုတ်ပြန်တယ်ဆိုတဲ့ဟာလည်းအဲကျွန်တော်တို့ပြည်သူတွေကိုဟိုကျွန်တော်တို့ဒီမတွားဖို့မလာဖို့ဒီလူမှုစီးပွားဒုက္ခတွေပို့ပြီးတော့ဖြစ်စေဖို့အတွက်ဆိုတဲ့ရည်ရွယ်ချက်တလုံးတစ်ပါးရမှမရှိဘူးအထူးသဖြင့်ကျွန်တော်တို့ဒီပြည်သူတွေရဲ့လိုလားတောင်းတချက်ရဆိုရင်ဒီအာဏာရှင်ကိုအမြင့်ပြတ်ချိန်မုံးမယ်ဆိုရင်ကျွန်တော်တို့ရဲ့ပြည်သူတွေရဲ့အားလုံးဦးတည်တွားဦးတည်ပြီးတော့ရွေးချယ်ထားတဲ့လမ်းကြောင်းကဒီစစ်ဒီရကျွန်တော်တို့တုတ်ပြန်ပြီးတော့အမြင့်ချက်ချိန်မိုးနိုင်ဖို့အတွက်ကိုစူးစမ်းဆောင်ရွက်နေတာဖြစ်တဲ့အတွက်စီရရပဲကျွန်တော်တို့ကထုတ်ပြန်ခြင်းဖြစ်တယ်ပေါ့လေနော်
အဲ့ဒီချိန်မှာပဲစစ်ကောင်စီကပြည်သူတွေကိုနေ့စဉ်ဘဝပုံမှန်လက်ပတ်နေကြအတိုင်းလှုပ်ဆောင်ဖို့တိုက်တွန်းနေတယ်လို့ပွဲလမ်းသဘင်ဆင်နွှဲသူညပြအောင်လှုပ်ဆောင်ခြင်းဖြင့်ညမမအရာရာဆင်ပြေနေပါပြီဆိုတာကိုကဘာကိုပြသခြင်းနေပါတယ်ဒါကြောင့်ပဲစိတ်ထွက်ပေါက်အတွက်ပွဲတော်တွေတွားချင်တဲ့သူနဲ့မတော်ချင်တဲ့လူကြားနှစ်ပိုင်းကွဲသွားပါတယ်တကယ်လို့ပွဲတော်တွေကိုတွားခဲ့ရင်လူမှုကွန်ရက်ပေါ်ကဲ့ရဲ့ဝေဖန်ကြတာဆက်ဆိုတာတွေကိုလူမှုပြည်တံအဖြစ်ပြုလုပ်ကြပါတယ်အခုနှစ်တဝဲသပင်းမျိုးပွဲတုံးကလည်းပွဲတော်စီစဉ်တဲ့ဒေသခံတွေကိုနာမည်နဲ့တကွပေါ်ပြပြီးချိတ်ချောက်အရှက်ခွဲလောင်ပြောင်တာတွေရှိခဲ့ပါတယ်လူတိုင်းဟာလောလတ်မှုနဲ့ပျော်ရွှင်မှုကိုလိုလားကြတာဟာသဘာဝပါကုလသမဂ္ဂလူခွင့်ကြီးညာစာတမ်းရဲ့အပိုက်သုံးမှာလူတိုင်းဟာအသက်ရှင်သာခွင့်ဒေါလခွင့်နဲ့လှုပ်ချိုးစွာနေထိုင်ခွင့်ရှိပါတယ်။မြန်မာနိုင်ငံမှာကြိုတွေ့နေရတဲ့အသွာလာကတ္တခံရတာနဲ့စိတ်ထွက်ပေါက်မရှိတာလိုမျိုးရုပ်ပိုင်းဆရာမလှုပ်ချိုးမှုတွေဟာလူတိုင်းရဲ့စိတ်ပိုင်းဆရာမလှုပ်ချိုးမှုကိုပါ ထိခိုက်စေတယ်လို့ဒုတ်တန်နဲ့စကားပြောဖြစ်ခဲ့သူတဲ့သူတွေကပြောပြကြပါတယ်ဥဒန်ဦးတို့ဒေါနီအေးလိုပဲတနိုင်ငံလုံးမှာရှိတဲ့လူများစွာဟာပฏิပက္ခနဲ့ဖန်ဆီးခံရခြင်းကနေကိုယ့်မိသားစုဝင်တွေကိုကာကွယ်နိုင်ဖို့တက်ရှင်ရတည်နိုင်ဖို့အတွက်နေတိုင်းရှုံးတန်နေရပါတယ်ဥဒန်ဦးက
အိုးဘွားနာကြတဲ့ဘလူရှင်တန်ရမလဲဆိုတဲ့မှာပေါ့အဲဒီမီလန်နေဦးလဲကုဒီစင်ဆာလို့မရနိုင်တော့အောင်ပါပဲကုလိုလို့စေဟိုပါရမဦးစားပေးကဟိုဂျမန်နေပို့ပေါ့ဂျမန်နေပြီးတော့မိသားစုဟိုတမင်းနမ်နာအောင်စားမရဘူးပြီးတော့မိသားစုမကွက်တမတဲ့နယ်လိုလို့စေဟိုဘတ်နေတဲ့လောက်ကိုစီစီလုံးလုံးနေနိုင်ဘူးအဲ့လောက်ပဲတွေးနေတဲ့မိသားမျိုးရှိတယ်ဗျာ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒုအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအမှုရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့Democracy လူခွေနဲ့ခေပြိုင်ကဘာအစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရေးရခဲ့တာ85နှစ်ရှိခဲ့ပါပြီလွတ်လပ်ရေးလှုပ်ရှားမှုဟာသခင်လှုပ်ရှားမှုနဲ့အချိန်အဟုန်ရလာခဲ့တာပါလူတိုင်းလူတိုင်းလူလျောက်လူလိုနေခြင်းနဲ့လူလိုနေထိုင်ရန်ကြံစည်အားထုတ်သူတိုင်းသခင်ဟုခေါ်သည်လူတိုင်းလူတိုင်းအခွင့်အရေးတူညီသည်သခင်ဖြစ်ရန်လိုသည်ဆိုပြီးတော့တို့မှာအစည်းအဝေးတို့မှာဝါဒမှာဖွင့်ဆိုခဲ့ပါတယ်တို့မှာအစည်းအုံးကပြောခဲ့သလိုဒီကနေ့မြန်မာတွေလူဆက်ဝင်ပါပြီလားလူတိုင်းရတဲ့အခွင့်အရေးတွေရနေပါရဲ့လားဒီတစ်ပတ်ဒီမိုကရေစီလူခွင့်ရနဲ့ခေပြိုင်ကဘာအစည်းအဝေးဥတမောင်တန်းကသမိုင်းပညာရှင်ဒေါက်တာအောင်ခင်နဲ့ဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
မရငယ်အပြတ်တလာတွေကိုဆွေးနွေးပြောဆိုကြတဲ့အခါမှာဒီ विषय ပြတ်တနာကိုစောင်းပေးပြောဆိုနေရှိတယ်ပါလေလူလိုရေးလှုပ်ရှားမှုကာလအတွင်းအခြေအနေနဲ့ဆုံးဖြတ်ချက်တွေကနောက်ပိုင်းကာလဒီမိုကရေစီနဲ့လူခွင့်ရေးအခြေအနေတွေပေါ်သက်ရောက်မှုရှိသလားဆိုတဲ့တောင်းပန်နေစဉ်းစားကြတာကတော့နည်းတက်ပါလေ85နှစ်ပြည့်မြန်မာလူလိုက်ရေးနဲ့ပြည်တွင်းစစ်ဆင်ရုအချိန်ခါမှာအဒီတောင်းကနေပြီးကျွန်တော်ပြန်လည်သုံးသပ်ကြည့်ကြပါလေဆွေးနွေးပေးဖို့ဒီတွင်ကတမိုင်းဆရာတွေကိုကျွန်တော်ဆက်သွယ်ခဲ့ပြီးမဲ့အချိန်ဤအကြောင်းမျိုးမျိုးကြောင့်ပြောဆိုခွင့်မတကြသေးတာကြောပါတယ်ဒီကနေ့ဆွေးနွေးပေးမယ့်သူကတော့ VOA ရဲ့တင်လိုက်ဆောင်ပါရှင်လက်ဖြစ် DPP သတင်းဌာနရဲ့ကဏ္ဍဦးကာလတွေမှာဦးဆောင်စတင်ခဲ့ကြသူတွေလက်ကတူလည်းဖြစ်တဲ့ဆရာဒေါက်တာအောင်ခင်ဖြစ်ပါတယ်မြမနိုင်ငံရဲ့တမိုင်းကိုကျွန်တော်ချစ်ချင်ပါတယ်ကာလတွေကိုဖွဲ့ပြီးကြည့်မယ်ဆိုရင်တော့အခုလိုဖွဲ့ကြည့်လို့ရမယ်ခင်ပါတယ်ဂျပန်မွေမီအင်္ဂလိပ်အစိုးရလက်အောက်ကိုလိုနီခေတ်ပြီးတော့ဂျပန်ခေတ်အင်္ဂလိပ်ပြန်ဝင်ကနေ1948ခုနှစ်လွတ်လပ်ရတဲ့အထိခေတ်လွတ်လပ်ရပြီးတဲ့နောက်1948 58ပြီးတော့58 62ပြီးတော့61 88နောက်89 2011 2011ကနေ2021 2021နောက်ပိုင်းစတဲ့ဖြင့်အချိန်ကာလသဘောအရခွဲပြီးတော့အကြည့်ကြပါလေဆိုတော့ဒီကလာတွေမှာစနစ်တွေကမတူတာတွေရှိပါလေဆရာဒါပေမဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခွင့်ရွေးကောက်ပွဲတရားမျှတမှုပြီးတော့ရွေးကောက်ပွဲမဟုတ်တဲ့ကာလတွေမှာလည်းလွတ်လပ်စွာဖော်ပြခွင့်စည်းရုံးလှုပ်ရှားခွင့်အနောက်အဖွဲ့အစည်းတွေပါတီတွေဖွဲ့စည်းခွင့်ဦးကျေလွတ်လပ်ခွင့်ပြီးရင်အာဏာရအစိုးရကအတိုက်ခံတဲ့မိမိသဘောကွဲတူတွေပေါ်ဘယ်လိုဆက်ဆံတယ်လဲဆိုတဲ့ဆက်ဆံမှုပြီးရင်ကျွန်တော်တို့တရားဥပဒေစိုးမိုးရေးနဲ့တရားရုံးတွေရဲ့တမချမှုပေါ့နော်အဲ့ဒီလိုဒီမိုကရေစီနဲ့လူခွင့်ရေးတောင်းကနေကြည့်မယ်ဆိုရင်ဘယ်ကာလကအကောင်းဆုံးဖြစ်မယ်လို့ဆရာထင်ပါတယ
်အခြေခံဥပဒေတမိုင်းကိုပြန်ကြည့်မယ်ဆိုရင်အဲ့ဒီရွေးကောက်တင်မြောက်တဲ့ပါလီမန်ပေါ့ဗျာဒါဂျီခေပါစတာ1923ခုနှစ်ဆိုတော့အခြေခံဥပဒေနဲ့ကျွန်တော်တို့နဲ့ထိတွေ့လာတာနှစ်ပေါင်း100ရှိပြီ
ဟုတ်ကဲ့
နှစ်ပေါင်း100မှာတကယ်ဟိုထိတွေ့တာ10နှစ်ကျော်လောက်ပဲရှိတယ်ပေါ့ဗျာ။ဇန်နဲ့ဟာတွေကစစ်အာဏာရှင်စနစ်တွေပါကြီးပြင့်နေတော့ဆိုတော့ဗမာပြည်ကကျွန်တော်ထင်တော့ဗျာဒီ democracy တဲ့ကိုဝင်လာတာသူကတိတ်မြန်နေဘာလို့လဲဆိုတော့ခင်ဗျားစဉ်းစားကြည့်လေဟိုအထက်ဗမာပြည်ကိုတင်းလိုက်တာ1885ခုနှစ်မှာတင်းနေတင်းပြီးတော့ဟိုဒါခီလောက်တဲ့အချိန်မှာရွေးကောက်တင်မြောက်တဲ့အစိုးရလောက်တဲ့အချိန်မှာဘယ်လောက်လဲ38နှစ်ပဲ
ဟုတ်တယ်
38နှစ်ဆိုတာတိတ်နေတယ်ဗျာတမ်းပြည်တပြည်ရဲ့အတွေ့အကြုံမှာ
အဲ့တော့
အထက်ဗမာပြည်နဲ့အောက်ဗမာပြည်နဲ့ကဗမာရေးရတိပါတယ်အထက်ဗမာပြည်မှာဗမာမင်းအုပ်ချုပ်နေတဲ့အချိန်မှာအောက်ဗမာပြည်မှာအင်္ဂလိပ်ကအုပ်ချုပ်နေတာဆိုတော့အင်္ဂလိပ်ကသူဥပဒေအတိုင်းလုပ်လို့ရှိရင်အင်္ဂလိပ်ကဘာမှမဖြစ်ဘူးသူ့ကိုမတော်လှန်နဲ့သူစီကံအတိုင်းလုပ်ဆိုတော့အထက်ဗမာပြည်မှာဘရင်ကဗမာဘရင်ကဗမာမင်းကအာဏာယူပြဗမာမင်းတိုင်းကအာဏာယူတွေပြင်နေတာဆိုတော့ဒီအာဏာယူဂျန်ကိုမခံနိုင်လို့ဗမာပြည်ကခင်ဗျားတို့သိပါလေအထက်ကလူတွေငှက်တွင်းခိုင်းဆိုတာရှိတယ်တန်ခါထဲမှာငှက်တွင်းခိုင်းဆိုတာဒီတရားထိုင်တဲ့နေရာမှာဗုဒ္ဓတရားတော်နဲ့အနိကတ်ဆုံးကျင့်ကြံနိုင်တဲ့ခိုင်းကငှက်တွင်းခိုင်းပဲ
ဟုတ
်အဲငှက်တွင်းခိုင်းကအထက်ဗမာပြည်မှာမနေနိုင်ဘူး
ဟုတ်
ဘရင်ကနောက်ရှင်လောကြီးလို့အောက်ပပါကြီးကသွားနေရတယ
်ဆိုတော့ဆရာရဲ့သဘောကွက်လွဲလူတွေအနေနဲ့ကကိုလိုနီလက်အောက်မှာပို့ပြီးတော့ကောင်းတဲ့သဘောလားဆရာ
ပို့ပြီးတော့ဟိုသဘောထားကွက်လွဲမှုရှိတယ်ဘာလို့လဲဆိုတော့ဒီဒိုင်ကီခက်မှာပဲဒိုင်ကီနဲ့ခွဲရတွဲရလုပ်တဲ့1935 Constitution ပေါ်လာတဲ့အချိန်နဲ့12နှစ်ပဲကြာတယ်တော့ဒါကြီးခေတ်ဆက်နှစ်မှာနိုင်ငံရေးပါတီပေါ်ပေါက်လာတယ်ဗျာအဲ့ဒီမှာစပြစ်လာတော့သူတို့အဲ့ဒီခေတ်ကမင်းတိုင်မင်းအမတ်လို့ခေါ်တယ်ဘာမှအာဏာမရှိဘူးဘုရင်ကမှအာဏာရှိတယ်သူတို့ကအတိုင်းမင်းပေါ်အတိုင်းမင်းပဲဒါပေမဲ့ဒါလုံနှင်းလုံထုံးများရွက်ောက်ပွဲနဲ့လုံနှင်းလုံထုံးအစိုးရကိုမေးခွန်းထုတ်နိုင်တယ်ဆိုတာအင်္ဂလိပ်ခေတ်ကမှသိတာဗမာပြည်ခေတ်မှာမေးခွန်းသွားထုတ်ရင်ချက်ချင်းပေတော့မှာဗောဗျာ
ဟုတ်တယ်ဆရာဆိုတော့ဆရာဘီအခုဒီမိုကရေစီနဲ့လူခွင့်ရတောင်းကနေနိုင်ရှင်ကြည့်လိုက်လို့ရှင်လွတ်လပ်ရရဘီခင်နဲ့လွတ်လပ်ရမရခင်ခင်ဆိုရင်ဘယ်ဟာကပို့ပြီးတော့ကောင်းမယ်လို့ဆရာထင်တယ
်အဲလွတ်လပ်ရမရခင်ခင်ကတော့ဟိုနိုင်ငံရေးလှုပ်ရှားမှုကလည်းနည်းတယ်ပေါ့ဗျာနည်းတယ်ဆိုရှင်ကြည့်မယ်ဆိုလို့ရှိရင်အဲကိုလိုနီခေတ်ကပို့ပြီးလွတ်လပ်တယ်လို့ဖြစ်နေတယ်ဘာလို့လဲဆိုတော့ဥပမာတစ်ခုထောက်ပြမယ်ဗျာနိုင်ငံရေးအကျဉ်းသားတွေက B class ရတယ
်ဟုတ်တယ်
တခင်ဆိုကြီးချောင်းကြတော့ B class မှာနေရယ
်
တခင်ဆိုတပည့်တွေကပြောဦးတယ် B class မှာနေတဲ့လူကတိုက်ပြီးတော့အခွင့်အရေးရတယ်တခင်ဆိုကသတင်းစာတွေအားလုံးမှာဟု
တ်တယ်အ
ဲ့လိုမျိုးပေါ့လားသူ့မှာမှာပိုင်ဝင်ရှိတယ် B class မှာ
ဟုတ်ကဲ့ဆိုတော့အဲ့ဒီလိုခစ်ကနေဒုတိယကွာစစ်ကြီးဖြစ်တယ်ဒုတိယကွာစစ်ပြီးတာ2023ဆိုရင်88နှစ်တည်းရောက်နေပြီပေါ့နော်ဆိုတော့အာရှနိုင်ငံတွေမှာကိုလိုနီနိုင်ငံဆိုတာလည်းအခုချိန်မှာမရှိတော့လောက်ဖြစ်သွားပါပြီဆိုတော့လက်နက်တိုင်တိုက်ခိုက်ပြီးလွတ်လပ်ရေးကြိုးပမ်းခဲ့တဲ့နိုင်ငံတွေရှိတယ်အထူးသဖြင့်မြန်မာနိုင်ငံပေါ့နော်ဒါကကျွန်တော်တို့ရဲဘော်၃ချိတ်ဆိုပြီးဖွဲ့တယ်ပြီးရင်လက်နက်ကင်တိုက်ခိုက်တယ်နော်ကျွန်တော်လွတ်လပ်ရအောင်ကြိုးစားခဲ့တယ်အဲ့တော့အဲ့ဒီလိုလက်နက်ကင်တော်လှန်ရေးနီးလန်းနဲ့လွတ်လပ်ရေးယူခဲ့တဲ့နိုင်ငံတွေကိုလိုနီစနစ်အောက်မှာပဲသူရဲ့ဒီမိုကရေစီသူပေးထားတဲ့ဒီမိုကရေစီဘောင်တွေကယူသွားတဲ့နိုင်ငံတွေကိုရှင်လိုက်ကြည့်လိုက်လို့ရှိရင်အခုချိန်မှာဆရာဘာတွေကွာတယ်လို့ပြောမလဲ
။အင်းဒေါက်တာလမ်းမြင့်တို့လေ့လာထားတဲ့စာအုပ်တော်ရှိရပြာ
။ဟုတ်ကဲ့။
ဒီမှာဒီအာဆီယံအရှေ့တောင်အရှေ့စီးပွားရေးကိုသူလေ့လာတာပေါ့
။ဟုတ်ကဲ့။
လေ့လာတော့သူဘို့ဘာသွားတွေ့လဲဆိုတော့ဒီကိုလိုနီစီးပွားရေးကိုတုံ့ပြန်တဲ့နေရာမှာပြင်းထန်လေလေစီးပွားရေးတက်ဖို့ကနှောင့်နှေးလေလေပဲအဲ့တော့ပြင်းထန်တဲ့လူတွေပေါ့ဗျာဟိုမျိုးချစ်စိတ်ပြင်းထန်တဲ့လူတွေဝါရဆွဲပြင်းထန်တဲ့လူတွေဆိုတော့ဗမာပြည်နဲ့အင်ဒိုနီးရှားရှိရပေါ့ဆ
ိုတော့
သူတို့တွေကဒီကိုလိုနီအစိုးရကိုတုံ့ပြန်ပြင်းထန်တုံ့ပြန်လေလေသူတို့မှာစီဝိုင်းတိုးတက်မှုကနေခွေးလီလီဖြစ်တယ်။ခင်ဗျတခြားကိုမကြည့်နဲ့။ကိုလိုနီအစိုးရကိုမေးလိုက်သွားတယ်မလေးရှားကိုကြည့်
โอเคเรียกว่าบรรมาบิดลุไลยาบิชินเนี่ยมาย่าล่ะครับเดี๋ยวจะตัวไม่ไล่ตัวได้ด้วยตัวอายิขันตาเลยตัวว่าตีตัวอะไรอายิสิเลยโอเคครับเสียคนอะไรเจ้าตัวอะไรจันทร์รู้ยังดิโมคราซีเลี้ยงเช่นป่ะเนาะดีโดมิเนียนสเตตัสอินยูปีโรมาลุไลยูโบสุดเลยปฏิบัติเพื่อเซกูป่ะเนาะจันทร์รู้ดิโมคราซีเลี้ยงยาวยังตัวไล่ใจยาว
พี่เรามาลงว่าลุลายอยู่คุปยองอ่ะมันได้เช่าตัวบารูอ่ะคุปยองอ่ะคุณเสียเปล่าเลยล่ะไอ้ดิลูเส้นเส้นพี่ตั้งตัวจ้าเลยส่วนที่อันนี้เนี่ยปัตตาบีโร่คุปยองจีนเสียบลูมีาเปล่าเจ้ามาเลยไอ้ตรงอะไรโอ้ลุลายอ่ะไม่ไงเอี้ยไปยังตากันเลยตีไม่ยินเจ็บบัวบี้าไอ้จีเตชินไอ้จีโปรโปไอ้จีเตชินเนี่ยโปรพากันนะตีมีาเราบี้าคอมมิวนิสต์โซเชียลิกาเลย เออเจ้าหน้าที่จังหวัดบอกว่ามาคอมมิวนิสต์ลงมาเก่าเนี่ยลูกจีนอ๋อเจ้าหน้าที่บอกว่าเจ้าหน้าที่คอมมิวนิสต์เนี่ยมาไต่จารีเว้ยเออคอมมิวนิสต์มาอะไรเขี้ยก็คิดซะเลยสิโร่บูเจ้าองค์เสนอว่าเจ้าหน้าที่ดูนลุลายยามะเจ้าหน้าที่ดูนลุลายยาเราบาดว่าลงมาเลยกูคิดเนี่ยไม่จริงเลยเจ้าหน้าที่ดูมาลุลายยาตัวเลยค่ะมากูแทบอยู่ชุดเราในเนี่ยอะไรเรื่องพี่ว่ากูรู้เปียสีนี่ละแต่พี่รู้เปียสีพี่รู้กูรู้พี่จะไหนพี่นี่เรา တယ်ဒါပေမဲ့ဘုကြောင့်ဇန်နုကတနေ့တည်းဖြစ်အောင်လုပ်မယ်ဆိုပြီးလုပ်တဲ့အခါမှာအကုန်လုံးဟိုအတင်းရပေါ့ဗျာဟိုဟိုအချိန်ယူတင်တာရောအချိန်မယူဘဲနဲ့ဟိုအမြင်မြန်ဆန်းဆန်းလုပ်တယ်လို့ပြစ်ကုန်တာပေါ့
ဟုတ်ကဲ့ဆရာပြောတယ်လို့ဒီမိုကရေစီအလေးချက်ပေါ့နော
်ဟုတ်ကဲ့
တို့ရဖို့နေခဲ့တယ်နော်အစောပိုင်းတော့လည်းကျွန်တော်တို့ဒီဒီမိုကရေစီအလေးချက်ရတဲ့ကာလကကိုလိုနီလက်အောက်မှာလည်းတူတောင်းခဲ့တယ်ပြီးတော့ကျွန်တော်တို့လုံးဝလွတ်လပ်ရေးဆိုပြီးကျွန်တော်တို့တောင်းဆိုခဲ့တယ်ပေါ့နော်ဒီကြားထဲမှာကျွန်တော်တို့ကလက်နဲ့ကင်ပြီးတော့လုပ်ကျင်တယ်အဲ့တော့ဒေါက်တာပတ်မော်ကမြန်မာတွေဟာတင်တဲ့အရသာတိသွားပြီလို့ပြောတယ်ဒီပြိုင်ထဲမှာပဲချာချီကလည်းအဲ့ဒီအချိန်မှာလွတ်လပ်ရေးရရင်မြန်မာတွေဟာအချင်းချင်းခြားကြနိုင်မယ်လို့ပြောတယ်သူတို့ဘာကြောင့်ဒီစကားတွေကိုပြောခဲ့ကြတာလဲဆရာ
ဗမာသူတို့ဟိုအရင်တုန်းကဒီအိန္ဒိယဆက်ရဆောက်တုတ်ဖတ်ဘူးတယ်ဗမာလေးတွေကစစ်လက်နဲ့ပစ္စည်းကင်ကွဲတဲ့နေရာမှာစိတ်ဝင်စားတယ်တဲ့ဒီကောင်တွေကစာမတက်ပြီနဲ့စစ်လက်နဲ့ပစ္စည်းဖြုတ်ပြီးပြန်တက်ခိုင်းရင်ချက်ချင်းတက်တယ်ပေါ့လေဆိုတော့ဗမာစိတ်ဝင်စားတယ်ပေါ့ဗျာဒါဟိုအရင်တုန်းကလည်းဗမာစစ်တိုက်တာလွဲလို့ဘာမှလုတ်တက်တဲ့လူမျိုးမှမဟုတ်ပဲဗျာဆိုတော့အဲ့တော့အဲ့ဒီကိစ္စကနေကိုလိုနီခေတ်မှာဗမာကိုစစ်တပ်တဲ့ကိုမသွင်းဘူးဗျာမသွင်းတာဘာဖြစ်လို့လဲဆိုတော့ဗမာစစ်တပ်တဲ့ဝင်ဗမာပြန်ချမယ်ဆိုတော့အင်္ဂလိပ်ကဒါမှမဟုတ်တိုင်းရင်းသားတွေပဲသွင်းတယ်အချင်းချင်းခရင်ပေါ့သွင်းတော့ဗမာတိုင်းရင်းသားမရှိဘူးဗျာအဲ့တော့အဲ့ဒီမှာဟိုတပ်ဖူးများဆိုညီလာခံလို့တော့ဗမာအရာရှိက၄ယောက်ပဲရှိရယ်ဆိုတော့အဲ့ဒီကိကဆိုတော့အဲ့လိုမျိုးပေါ့ဆိုတော့ဒီဟာမျိုးတွေကိုအင်္ဂလိပ်ကကြိုပြီးတော့မြင်လို့သူကဒီကောင်နေတော့အရင်တော့ကလည်းဗမာရာဇဝင်မှာအကုန်လုံးဗမာတပီလုံးကိုရှောက်တိုက်နေတာမလားဗျာဟိုအများကစစ်တိုက်နေတာပဲစစ်တိုက်ပြီးတော့ရက်သွားလိုက်စစ်တိုက်လို့ရက်သွားလိုက်နေဆိုတော့စစ်တိုက်လို့ပေါ်တာဆွဲတာလဲရှေးတုန်းကလည်းအကုန်လုံးထွက်ပြေးအခုစစ်ပြေးဒုက္ခတယ်ဆိုတော့ရှေးတုန်းကတည်းကရှိတာပဲဆိုတော့ဗမာပြည်ခစ်တယ်ကဒီစစ်ဒုက္ခကိုခံစားနေရတာတိုင်းသူပြည်သားအခုတည်းကခံစားနေရလို့ပဲ
โอเคဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
โอเคโอเค thank you very much
โอเคအခုဆွေးနွေးတင်ပြသွားသူကတော့ရန်ကုန်တက္ကသိုလ်တပိုင်းဌာနမှာဆရာလုပ်ခဲ့ပြီးတပိုင်းဘာသာရပ်နဲ့ဂျပန်ကနေပါတဂူဘွဲ့ရရှိခဲ့တာဒီဗီဒီယိုကလည်းဥစတဲ့ဥဆောင်ဘလော့ကိုင်ကဲသူတို့လည်းဖြစ် VOA ရဲ့ပင်တိုင်းဆောင်ပါရှင်တို့လည်းဖြစ်တဲ့ဆရာဒေါက်တာအောက်ခင်ဖြစ်ပါတယ်။သမိုင်းပေါ်မောက်ခဆရာကြီးဒေါက်တာတန်ထွန်းကတော့သမိုင်းတင်တာမအောင်လို့ပြောပူပါတယ်။ဒီစကားလေးအရဆိုရင်တော့ပြည်တွင်းစစ်နဲ့လွတ်လပ်ရေးအနှစ်85နှစ်ပြည့်ခဲ့တဲ့လွတ်လပ်ရေးစေရုဟာအာရရဲ့စင်ရုဖြစ်များနေပါသလားကျွန်တော်တမောင်တမ်းပ
ါဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးကိုဦးတမောင်တမ်းကဆွေးနွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒရင်မန်တွေရဖို့အရေးကြီးတဲ့တက္ကနိခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမန်တွေရယူနိုင်ပါပြီလက်ဖြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ1 click
ဖြူရီကနေ2023ခုနှစ်ဇန်နဝါရီ9ရက်စနေနေ့ညပိုင်းမှာပါသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတုံပြီးတဲ့19:25 3:00နဲ့လိုင်းလံပြီးတဲ့190လောက်ကဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုအစည်းအဝေးဒုတိယပိုင်းမှာတော့တပတ်အတွင်းထိပ်တန်းရောက်မြန်မာသတင်းနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီနေ့ကမှာတော့အရင်ဆုံးတော့တပတ်အတွင်းထိပ်တန်းရောက်မြန်မာသတင ကျွန်တော်တို့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြည်ထောင်စုရှိနေမြအဖွဲ့ဥက္ကဋ္ဌကပြောပါတယ်မြန်မာတိုင်းနိုင်ငံလုံးကနိုင်ငံကူးလက်မှတ်ရုံတွေပတ်စပို့စာအုပ်ထုတ်ပေးတာကိုယာယီအဆိုင်လိုက်ပါတယ်လွတ်လပ်ရေးနေ့မှာထောင်ထဲကပြန်လွတ်လာသူတွေတဲ့သတင်းသမားကိုဦးပေါင်ရဲ့ပါတယ်ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတော့နားလောင်နဲ့ကိုဝင်းခမောင်တို့ကစီစဉ်တင်
ောင်စီကလူမှုရေးထောက်ထားချက်အရဆိုပြီးလွှတ်ပေးခဲ့တဲ့အချိန်က9000ကျော်ရဲမှာနိုင်ငံရေးတက်ကြွလှုပ်ရှားသူတချို့အပြင်သတင်းထောက်အနည်းဆုံး9ယောက်ပါဝင်တဲ့အကြောင်းသတင်းမီဒီယာအသိုက်အဝန်းက VOA ကိုအတည်ပြုပါတယ်။ကြည့်ခဲ့တဲ့နိုဝင်ဘာအမျိုးသားနေ့မှာသတင်းထောက်90ကျော်ပြန်လွှတ်လာပြီးအခုလွှတ်လိုက်ရင်းနဲ့မှာနောက်ထပ်အနည်းဆုံး9ယောက်ပြန်လည်လွတ်မြောက်လာတာပါ။ဒါပေမဲ့လည်းအခုအချိန်ထိဆက်လက်ဖမ်းဆီးမှုတွေရှိနေတဲ့အကြောင်းသတင်းတော်အခွင့်အရေးကာကွယ်စောင့်ရှောက်ရေးအဖွဲ့တွေက VOA ကိုပြောပါရယ်ပြီးခဲ့တဲ့2002ခုနှစ်နှစ်ကုန်ပိုင်းဒီဇင်ဘာလနောက်ဆုံးသတင်းမှာမှတင်သတင်းတော်လေးဦးဖမ်းဆီးခံရပြီးတော့ထောင်ဒဏ်ချမှတ်တာတွေလည်းရှိခဲ့ပါရယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်တွင်းမီဒီယာ10ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့တနင်္ဂနွေလုံးမှာအဖမ်းခံရတဲ့သတင်းသမား150လောက်ရှိခဲ့ပါရယ်အခုလက်ရှိအချိန်ထိတော့အချင်းနောင်ထဲမှာဖမ်းဆီးထားတဲ့သတင်းထောက်အယောက်90လောက်ရှိသေးတယ်လို့သတင်းမီဒီယာကာကွယ်ရေးအဖွဲ့တွေကအစည်းအဝေးပြုစုထားပါတယ်။သူတို့ထဲကအများစုဟာသတင်းလုပ်ငန်းလုပ်ကိုင်နေချိန်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရသူကတော့ဖမ်းဆီးထားတဲ့သတင်းထောက်တွေကိုသတင်းလုပ်ငန်းကြောင့်ဖမ်းဆီးတာမျိုးမဟုတ်ပဲတီဆယ်ဥပဒေတရရက်ကိုဖောက်ဖျက်ကျူးလွန်လို့ဖမ်းဆီးတာဖြစ်တယ်လို့ပြောပါတယ်။နေစီမချသတင်းထောက်များအဖွဲ့ RSF ရဲ့2022ခုနှစ်အတွက်သတင်းလွတ်လပ်ခွင့်အညွှန်းကိမ်းမှာတော့ကမ္ဘာပေါ်ကနိုင်ငံပေါင်း180အနေနဲ့မြန်မာနိုင်ငံဟာအဆင့်186မှာရှိနေပြီးသတင်းလွတ်လပ်ခွင့်မရှိဆုံးတဲ့သတင်းထောက်အများဆုံးဖန်ခါရတဲ့နိုင်ငံစီးရင်မှာထည့်သွင်းထားပါတယ
်ဇန်နဝါရီလ4ရက်နေ့မှာကြာုပ်တဲ့85နှစ်မြောက်မြန်မာလွတ်လပ်ရေးအခါသမယမှာမြန်မာပြည်သူတွေအတွက်အမေရိကန်ရဲ့အလေးနက်ထားပြီးဆက်လက်လှုံ့ဆော်သွားဖို့ထပ်ပြီးကတိပြုပါတယ်လို့နိုင်ငံသားဝင်ကြီးအန်တိုနီယိုဘလင်ကန်ကဇန်နဝါရီလ3ရက်နေ့ကြေညာချက်မှာပြောသွားပါရယ်မြန်မာပြည်သူတွေသူတို့ရဲ့ကံကြမ္မာသူတို့ဖန်တီးနိုင်စွမ်းရှိရေးအတွက်အမေရိကန်ပြောင်စုကကာလတာရှည်ပံ့ပိုးပေးနေကြတာဖြစ်ကြောင်းနဲ့မြန်မာစစ်ကောင်စီဟာမြန်မာနိုင်ငံဒီမိုကရေစီရေးတိုးတက်မှုနဲ့မြန်မာပြည်သူတွေရဲ့ဆန္ဒအတွက်အတားအဆီးဖြစ်နေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါရယ်မြန်မာစစ်တပ်ရဲ့ရက်စက်မှုနဲ့ကြောက်မက်ဖွယ်အကြမ်းဖက်မှုတွေဟာမြန်မာပြည်သူတွေခိုင်ခိုင်မာမာတန်လိမ့်ထန်ချရှောင်လန်းနေတဲ့အားလုံးပါဝင်တဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးဆောင်ရွက်ချက်တွေကိုမတားဆီးနိုင်ဘူးလို့လည်းဝန်ကြီးဘလင်ကန်ကပြောပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီထူထောင်ရေးအတွက်တန်လိမ့်ထန်ချဆောင်ရွက်နေကြတဲ့မြန်မာပြည်သူတွေနဲ့အတူအမေရိကန်ဆိုရကရည်တည်နေကြောင်းလည်းပြောပါတယ်။စစ်ကောင်စီအနေနဲ့သူ့ရဲ့အကြမ်းဖက်မှုတွေရပ်တန့်ရမှာဖြစ်ပြီးမတရားဖမ်းထားသူတွေကိုပြန်လွှတ်ပေးဖို့စာနာမှုကူညီတွေပေးခွင့်ပြုဖို့နဲ့မြန်မာနိုင်ငံမှာပြည်သူတွေလိုလားတဲ့စစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီစနစ်ရရှိအောင်လုပ်ပေးဖို့လည်းအမေရိကန်နိုင်ငံတိုင်းဝန်ကြီးဘလင်ကန်ကအကြေညာချက်မှာတောင်းဆိုထားပါတယ
်2023ခုနှစ်ဖေဖော်ဝါရီလတရက်နေ့ကစစ်တပ်ကအာဏာယူခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာကျေးလက်ဒေသတွေမှာသာမကမြို့ပြအထိယူရင်းနေတယ်လို့လှစ်လာသူတွေရောဒေသခံတွေကပြောကြပါတယ်2022ခုနှစ်စစ်ကောင်စီအုပ်ချုပ်နေတဲ့ကာလအတွင်းတရားဥပဒေစိုးမိုးရေးဟာအယုတ်လျော့ဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြည်ထောင်စုရှင်းနေမြအဖွဲ့ဥက္ကဋ္ဌလွှတ်တော်ရှင်းနေကြီးဦးချင်းမြင့်ကပြောပါတယ
်တရားဥပဒေစိုးမိုးရေးဆိုတာအန္တရာယ်ရှိရတယ်တကယ်ကြတော့စစ်အာဏာရှင်စနစ်တည်ငြိမ်ရေးနဲ့စစ်အာဏာရှင်စနစ်ခိုင်မာရေးအဲ့လိုပဲသူအာရုံစိုက်တော့တယ်ကျွန်တော်ကလူသားကောင်ပြောတာအခုအခါမှာရှင်းနေမြတရားဥပဒေစိုးမိုးရေးလောက်ရမယ်ရဲတွေကိုအကောင်စစ်တဲ့ခေါ်ဒါကိုင်းနေ PDF ကိုဖတ်နေလုပ်ငန်းတွေလုပ်ခိုင်းနေ UG လုပ်ငန်းတွေမှာဝင်သုံးတယ်စစ်တပ်ကလည်းပဲတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့လုံးဝစိတ်ဝင်စားတော့ဒီအာဏာရှင်တင်းရဲကြီးပဲ တော့လုံးတော့တယ်ပေါ့အဲ့တော့မလို့ဒီတမယာတိုက်တဲ့တခုခုတဲ့လူတွေရက်တဲ့သူတ်တဲ့ဘာစကားတွေပေါ်မှာတက်လူတာဆိုအရင်ကြီးပဲအဲ့ဒါဘာလဲဆိုဒီရောက်ပြီးစုမိုးရေးစာဘူးသူပြစ်ထားလိုက်ပြီစစ်အာဏာရှင်ဒီငယ်ကြီးပဲစောင်းမေးလုပ်နေတယ်တရားစီရင်ဖြစ်နေပြီအဲ့လူစနစ်ကိုရောက်နေတယ်ဆိုတာအသေးစားကြည့်ရတယ်အစိုးရအခြေအနေအခုစဖြစ်နေပြီလေတိုင်းပြည်ကလုံးဝပြတ်သွားပြီ
တရားစီရင်ရမှာဆိုရင်လည်းအထူးတရားရုံးနဲ့စစ်ခုံရုံးဆိုပြီးတော့တရားရုံးနှမျိုးနဲ့စစ်ဆေးပြီးအထူးတရားရုံးမှာစစ်ဆေးခံရသူတွေကကိုယ်တိုင်ထုချေပိုင်ခွင့်နဲ့ရှေ့နေ900ခွင့်ရကြပါမယ်ဒီအထူးတရားရုံးတွေမှာတရားစီရင်ကြတဲ့တရားသူကြီးတွေမှာလည်းကိုယ်ပိုင်ဆုံးဖြတ်ချက်စင်ချင်တုံတရားနဲ့တရားစီရင်တာတက်တည်ခံခံလုံလုံနဲ့စစ်စစ်တာမျိုးတွေမရှိတော့မှနဲ့နိုင်ငံရေးဩဇာကိုမလွန်ဆန်နိုင်ပဲထောင်တန်းတွေချမှတ်နေတယ်လို့ဥပဒေအတိုင်းဝန်ကပြောပါတယ်စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့နယ်မြေတွေကအမှုတွေကိုစစ်ခုံရုံးနဲ့တရားစီရင်လေ့ရှိပြီးတော့ဒီလိုစစ်ခုံရုံးမှာအစစ်ဆေးခံရရင်တော့ဘလို့အကြောင်းပြချက်နဲ့မှထုချေပိုင်ခွင့်မရကြပါဘူးနေမြေဒေသဥပဒေစိုးမိုးမှုအပိုင်းကလည်းအဆိုးဆုံးအခြေအနေကိုရောက်ရှိနေပြီးရန်ကုန်လိုမြို့ပြလိုနေရာတွေမှာပါအုပ်စုဖွဲ့လူရတာမရင်ချင်းခံရတာဖောက်ထွင်းခံရတာလောင်ကစားနဲ့မွေစေဝါရောင်းဝယ်ဖောက်ကားတာအဆရှိတဲ့ရာဇဝတ်မှုတွေတိုးလာသလိုတိအပေါ်တိတိယောက်အေးအယူနိုင်မှုမရှိသလောက်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေကိုအကြမ်းဖက်နှိပ်ကွပ်မှုတွေနောက်ပိုင်းရဲတပ်ဖွဲ့အပေါ်ယုံကြည်အားကိုးမှုနည်းလာပြီးတော့ရဲတပ်ဖွဲ့တွေကလည်းနိုင်ငံရေးကိစ္စကလွှဲရင်းရာဇဝတ်မှုတွေအပေါ်အလေးအနက်မကိုင်းတွေ့တော့ဘူးလို့တချို့ကပြောပါတယ်မြို့ပြလိုနေရာတွေမှာအခုလိုတရားဥပဒေစိုးမိုးရေးကြဆင်းနေချိန်မှာနေရီဖက်မှာလည်းပြည်သူတွေကြီးလန့်စားစားဖြစ်နေကြရတယ်လို့လည်းဆိုပါတယ်ဒီလိုအနေထားမှာစစ်တပ်ကအာဏာသိမ်းယူပြီးတနစ်ကျော်ကာလအတွင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာနိုင်ငံပေါင်း139နိုင်ငံမှာအဆင့်128ကိုရောက်ရှိနေတယ်လို့ World Justice Project အညွန်ကိန်းမှာဖော်ပြထားပါတယ
်။တနိုင်ငံလုံးမှာရှိတဲ့နိုင်ငံကူးလက်မှတ်ရုံးတွေမှာ passport စာအုပ်ထုတ်ပေးတာကိုခဏရပ်ထားမယ်လို့ရုံးခွဲအသီးသီးမှာကြေညာထားပါတယ်။အစိုးရတာဝန်ရှိသူတွေဘက်ကတော့ဒါကိုအတိအကျတည်းမထုတ်ပြန်ပါဘူး။နိုင်ငံကူးလက်မှတ်ထုတ်ပေးတာကိုယာယီပိတ်ထားမှာဖြစ်တယ်လို့ပြပအလုတ်ကိုင်ကျိုးဆောင်လိုင်စင်ရအေဂျင်စီများအတင်းကအတီးပေးစာထုတ်ပြန်ထားပေမဲ့ပြည်ထရေးဘက်ကတော့ဘယ်နည်းပြန်ဖွင့်မယ်ဆိုတာအတိအကျမပြောဘဲယာယီပိတ်ထားတယ်လို့သာကြေညာထားပါတယ်ပြပအလုတ်ကိုင်ရှောက်ဝေးအေဂျင်စီတခုရဲ့တာဝန်ရှိသူကတော့သူတို့အနေနဲ့ဘယ်နည်းပြန်ဖွင့်မယ်ဆိုတာအတိအကျမခံမှန်းနိုင်ကြောင်း VOA ကိုပြောပါတယ်
ဘာလို့ဆောင်ကိစ္စနဲ့ပတ်သက်ပြီးတော့အတင်းရမယ်ဟိုဘက်ကမေးတော့ပဲသူကိုဘက်ကိုဘက်ကိုဒီပြည်ထရေးလိုမျိုးပြည်ထရေးရပြန်ပြန်တော့ပဲအဲသူတို့ကြေကြတာပေါ့နော်အကြမ်းမဲ့တကယ်တမ်းဒီဒီပတ်သက်စာအုပ်ကို7ခွင့်ဤ76ခွင့်ပြုရင်ပြုပြီးဆိုတာကဒီရဲ့ရဲ့ဆုံးဖြတ်မှာအဲ့တော့ဒီရဲ့ရဲ့ဒီတော့မှာတည်င်းအတိအကျနဲ့မတွက်နေဘူးနောက်တစ်ခုကြားတဲ့တည်င်းကတော့ဒီပတ်သက်စာအုပ်စာရွက်တွေကဒီကြည့်ရနိုင်ရမှာလားအတွက်အဲ့ပါတွေကပုံနေပုံနေရလို့ကြားရအခုတည်းကတော့အဖြစ်ရ
ရန်ကုန်တစ်ခုထဲမှာတရက်ကိုနိုင်ငံကူးလက်မှတ်လာရောက်ထုတ်ယူသူ3000ဝန်းကျင်လောက်ရှိပြီးပြည်내နဲ့တိုင်းအားလုံးကရုံးခွဲတွေပါထည့်တွက်မယ်ဆိုရင်ပမာဏအလွန်များတယ်လို့လည်းပြောပါတယ်passport စာအုပ်ကုန်ကြမ်းပြက်လက်မှုဖြစ်ပေါ်တာမှန်ကန်တယ်ဆိုရင်ဒီလိုဖြစ်ရတာကစာအုပ်သက်တမ်းကို၅နှစ်ပဲပေးတာအပါအဝင်စာရွက်များစွာရိုက်နှိပ်ထားတာအလုတ်ကိုင် passport အလဲပတ် passport စတဲ့ဒီလိုအမျိုးအစားတွေခွဲပြီးလုပ်တာတွေကြောင်းလေလွင့်ဆုံးရှုံးမှုများနေကြောင်းအလုတ်ကိုင်ရှောက်ဝေးအေဂျင်စီတချို့ကထောက်ပြပါတယ်
မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့နယ်မြေရှင်းလျေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်အတိဒုက္ခရောက်နေကြတဲ့ပြည်သူတွေနေစဉ်တိုလာပြီးတော့အရေးပေါ်အကူအညီတွေလည်းလိုအပ်နေပါတယ်စကိုင်းတိုင်းနဲ့မကွေတိုင်းဖက်မှာလဲထိုးစစ်ဆင်တိုက်ခိုက်နေတဲ့စစ်ကောင်စီတပ်တွေကအဲ့ဒီကျေးရွာတွေမှာပြည်သူကာကွယ်ရေးတပ် PDF တွေအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့ဆွဆွဲပါတယ်ကျေးရွာတွေမိရှုခံနေရတဲ့ကိစ္စမှာလဲ KIA နဲ့ PDF တွေရဲ့လက်ချက်ဆိုပြီးတော့မြန်မာစစ်ကောင်စီကတံပြန်ဆွဆွဲပါတယ်စကိုင်းတိုင်းထဲမှာအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့ကျေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကျေးရွာတချို့လည်းရှိနေပြီးတော့အဲ့ဒီကျေးရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိနေပါတယ်ပြင်းပြင်းနဲ့မှာတော့ကြာအင်းစိတ်ကြီးအခြေဆိုင်စစ်ကောင်စီတရင်၃ခုကို KNLA ဦးဆောင်တဲ့ပူပေါင်းတပ်ဖွဲ့တွေလက်တလောစီနေဝရောက်တိုက်ခိုက်ပြီးတဲ့နောက်မှာတော့အဲ့ဒီအနေဝန်းကျင်မှာတိုက်ပွဲတွေရှိနေပြီးစစ်တပ်ဘက်ကလေကြောင်းနဲ့ပါဆက်ပြီးတော့တိုက်ခိုက်နေတဲ့အတွက်ထိခိုက်သေးဆုံးတဲ့သတင်းတွေလည်းမပြတ်ဆိုးသလိုကြားနေရတာပါတခါကြားပြင်းနဲ့လိုက်ကောနဲ့ဒီမော့ဆိုဖက်မှာလဲဇန်နဝါရီ၃ရက်နေ့မှာပဲလက်နက်ကြီးကြောက်ရောက်ပောက်ကွဲလို့အရသာသူသေဆုံးပြီးတော့၃ဦးထိခိုက်ဒဏ်ရာရပါတယ်
နှစ်ဖက်တိုက်ပွဲမရှိဘဲနဲ့စစ်ကောင်စီဖက်ကအရသာရိရှိယာကိုလက်နက်ကြီးနဲ့ပစ်ခတ်နေတာလို့ KNDF ဒေသကာကွယ်ရေးအဖွဲ့ကပြောပါတယ်ရခိုင်ပြည်နယ်ဖက်မှာဆိုရင်လဲစစ်ကောင်စီနဲ့ဆက်ဆံရေးကောင်းမွန်တဲ့ရခိုင်ပြည်လွှတ်မြောက်ရေးပါတီ ALP ကစစ်ဦးစီးချုပ်ခိုင်စောမြတ်နဲ့အရာရှိနှစ်ဦးဇန်နဝါရီလ၄ရက်နေ့ကစစ်တွေမြို့မှာလူတစုကဆိုင်ကယ်ရင်းနဲ့လာရောက်ပစ်ခတ်တပ်ဖြတ်သွားပြီးတဲ့နောက်မြို့ရင်းလုံခြုံရေးတွေတိုးမြင့်ထားတာပါရခိုင်ပြည်လွှတ်မြောက်ရေးပါတီ ALP ကတော့ဒါဟာ AA ရခိုင်တပ်ဖွဲ့လက်ချက်ဖြစ်တယ်လို့စွပ်စွဲပါတယ်။ AA ဖက်ကတော့ဒါဟာအခြေအမြစ်မရှိတဲ့စွပ်စွဲချက်လို့တုံ့ပြန်ညင်းဆိုထားပါတယ်
။တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းအောင်နဲ့ကိုဝင်းခမ်းမောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအလှည့်ပေးအောင်ပါ။ယူကရိန်းမှာယာယီပစ်ခတ်ရဆဲရီရုရှားသမ္မတပူတင်ကရှေးဦးစွဲအော်သိုဒေါက်စ်ခရစ်ယာန်တွေရဲ့ Christmas အခါသမယအဖြစ်ကျော်တော်ရင်းနေ့ကကြီးညာသွားပါတယ်။တောင်ကိုရီးယားသမ္မတယုံနာထီမြောက်ကိုရီးယားရဲ့ဒရုန်းယာဉ်ဝင်ရောက်ခဲ့ကြောင်းတောင်ကိုရီးယားဘက်ကအတည်ပြုလိုက်ပါတယ်။ဒီလိုအတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မအီတန်စင်နဲ့ကိုအောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ဗျာ။
ကုလသမဂ္ဂလုံခြုံရေးကောင်စီမှအလှည့်ကျအဖွဲ့ဝင်အသစ်တွေဖြစ်လာတဲ့အီကွေဒေါ၊ဂျပန်၊မော်လ်တာ၊မိုဇမ်ဘီးခ်နဲ့ဆွစ်ဇာလန်နိုင်ငံတွေကိုလုံခြုံရေးကောင်စီမှအင်္ဂါနေ့တုန်းကတရားဝင်ကြိုဆိုခဲ့ကြပါလေ။ဒီနိုင်ငံတွေကအလှည့်ကျအဖွဲ့ဝင်ဖြစ်ရေးအထွေထွေကကံမှဂျူလာတုန်းကမင်းခွဲရွေးချယ်ရမှာကန့်ကွက်မဲမရှိဘဲနဲ့အနိုင်ရခဲ့ကြတဲ့အတွက်လုံခြုံရေးကောင်စီမှအလှည့်ကျအဖွဲ့ဝင်အဖြစ်နှစ်နှစ်တာဝန်ယူကြရမှာဖြစ်ပါသည်။အစဉ်လာအတိုင်းအဖွဲ့ဝင်တွေဖြစ်လာတဲ့နိုင်ငံတွေရဲ့တာမတ်ကြီးတွေကသူတို့ရဲ့နိုင်ငံအလံတွေကိုလုံခြုံကောင်စီအစည်းအဝေးခမ်းမအပြင်ကအလံတွေလှင့်ထားတဲ့နေရာမှာစိုက်ထူခဲ့ပါတယ်။မိုဇမ်ဘီကတမကြီးပီဒရိုကော်မစ်ဆာရီယိုအာဖွန်ဆိုကတမိုင်းဝင်နေဖြစ်တဲ့ဆိုပြီးပြောခဲ့တယ်လို့ဆွစ်ဇာလန်တမကြီးပတ်စကယ်ဘယ်ရီယက်စ်ကကကျိုးနွန်စွာနဲ့တာဝန်ယူသွားမှုစိတ်ထားရှိတယ်ဆိုပြီးပြောခဲ့ပါတယ်။ဒီနိုင်ငံလုံးကပထမဆုံးအချိန်လုံခြုံရေးကောင်စီအလှည့်ကျတာဝန်ယူရမှာပါ။မော်လ်တာနိုင်ငံကဒုတိယအချိန်ဖြစ်ပြီးအီကွေဒေါက၄ချိန်မြောက်နဲ့ဂျပန်ကတမိုင်းဝင်၁၂ချိန်မြောက်လုံခြုံရေးကောင်စီအလှည့်ကျအဖွဲ့ဝင်တာဝန်ကိုယူရမှာပါ။လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံကတော့အမေရိကန်ပြည်ထောင်ပြင်သစ်တရုတ်နဲ့ရုရှားနိုင်ငံတို့ဖြစ်ကြပြီးအဲ့ဒီနိုင်ငံ၅နိုင်ငံကဗီဒိုအာဏာသုံးဝေရှိပါလေ။ Russian Orthodox Christian ရဲ့ Christmas ကာလ36နာရီအပြည့်ခတ်ရဆဲဖို့ Russian သမ္မတ Vladimir Putin ကကြာလပင်းနေ့မှာအမိန့်ထုတ်ထားပါလေ။ Russian နဲ့ Ukraine မှာနေထိုင်သူတွေအပါအဝင် Orthodox Christian ရဲ့ Christmas ပွဲတော်ကိုဇန်နဝါရီလ6ရက်နေ့နဲ့9ရက်နေ့တွေမှာကျင်းပတာပါ။တောက်ကြနေမွတ်တဲ့ကြင်ကစပြီးတိုက်ခိုက်မှုတွေကိုတရက်ခွဲကြရက်ဆိုင်ထားဖို့ရုရှားတပ်တွေကိုအမိန့်ပေးထားတယ်လို့ရုရှားဘက်ကပြောပါတယ်။ဒီလိုရုရှားဘက်ကတိုက်ခိုက်မှုတရက်ခွဲရက်ထားမယ်ဆိုတဲ့အပေါ်မှာအယုံကြည်မရှိတဲ့အကြောင်းနဲ့ထောင်ချောက်တစ်ခုဖြစ်နိုင်တဲ့အကြောင်းယူကရိန်းဘက်ကပြောဆိုထားပါတယ်။ဒီမတိုင်ခင်တုန်းကတော့ယူကရိန်းရုရှားစစ်ပွဲအတွက်ငြိမ်းချမ်းဆောင်ရွက်ရမှာရုရှားဘက်ကအပြစ်ခတ်ရက်ဆက်ပြီးမျှတတဲ့အမြင်နဲ့ဖြည့်ရှင်းတာမျိုးဖြစ်တဲ့အကြောင်းတူရကီသမ္မတရီဆက်တီအာဒဝန်ကရုရှားသမ္မတပူတင်နဲ့တယ်လီဖုန်းကတဆင့်စကားပြောဆိုခဲ့ပါသေးတယ်။ရုရှားရဲ့တပ်ကအတန်းထက်အနည်းဆုံး5စမြင်တဲ့ hypersonic cruise ဒုံးကျည်တပ်ဆင်ထားတဲ့စစ်သင်္ဘောတစ်စက်အပါအဝင်စီးလေးစစ်မှုတွေကိုညီတဲ့ပင်လယ် Atlantic နဲ့အိန္ဒိယသမုဒ္ဒရာတွေမှာပြုလုပ်နေပြီးဒီလိုအစွမ်းထက်တဲ့လက်နက်တွေဟာရုရှားရဲ့အမျိုးသားလုံခြုံရေးကိုပြည်ပကလည်းချင်းချောက်နေရာတွေကိုကာကွယ်ဖို့အားထားရတဲ့လက်နက်တွေဖြစ်တယ်လို့ရုရှားသမ္မတပူတင်ကဗိုလ်တူးနေမှာပြောပါတယ်။ဒီစီးလေးစစ်မှုစတင်တဲ့ခန်းနာကိုသမ္မတပူတင်နဲ့ကာကွယ်ဝင်ကြီးဆာဂေးရှိုဂူတို့ကအွန်လိုင်းကနေတစ်စင်တက်ရောက်ခဲ့ပြီးဇာကောင်းလို့နာမည်ပေးထားတဲ့ hypersonic missile ဒုံးစနစ်ကိုရှင်းနိုင်တဲ့လက်နက်မရှိသေးဘူးလို့သမ္မတပူတင်ကပြောပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရ Netpress ကတော့အခုလိုဝါဒဖြစ်နေစီးလေးစစ်မှုမျိုးတွေကိုအရေးတည်ယူလုပ်လို့မရှိဘူးဆိုပြီးဒေတာတွေကိုပြန်ပြီးတော့ဖြေကြားခဲ့ပါလေ
။စစ်မဲ့ဆုံးသတ်မှတ်ထားတဲ့တောင်ကိုရီးယားသမ္မတယုံနာထီပြီးခဲ့တဲ့လအတွင်းမြောက်ကိုရီးယားဒရုန်းယာဉ်တစ်စင်ကျူးကျော်ဝင်ရောက်ခဲ့ကြောင်းအစောပိုင်းကညင်းဆိုထားတဲ့တောင်ကိုရီးယားစစ်တပ်ကဇန်နဝါရီ5ရက်နေ့မှာအတည်ပြုပြောကြားလိုက်ပါတယ်။မြောက်ကိုရီးယားဒရုန်းယာဉ်တစ်စီးတောင်ကိုရီးယားသမ္မတယုံနဲ့ကာကွယ်ဝင်ကြီးဌာနတွေရှိတဲ့အဓိကစစ်မဲ့ဆုံးယုံဆန်းနေမည်အပေါ်ဖြတ်မပြန်ခဲ့ဘူးဆိုတာမဟုတ်ဘူးလို့တောင်ကိုရီးယားပူရဲစစ်ဦးစီးချုပ်များရဲ့အကြီးအကဲရဲ့ပြောခွင့်ရအီဆန်ဂျွန်ကပြောပြတာပါကုလသမဂ္ဂချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုချိုးပေါက်ပြီးကမ္ဘာတိုက်ကြီးတွေကိုဖျက်ချော်ပစ်ခတ်နိုင်တဲ့ဒုံးကျည်တွေအပါအဝင်လက်နက်အများပြားကိုမြောက်ကိုရီးယားက2022ခုနှစ်အတွင်းလာဇင်နီဘာစမ်းသပ်ပစ်ခတ်ခဲ့တာကြောင့်ကိုရီးယားကျွန်းဆွယ်မှာစစ်ရေးတင်းမာမှုတွေမြင့်မားလာနေပါတယ်
နှစ်မကုန်ရင်ဒီဇမန်26ရက်နေ့ရုံးကတော့မြောက်ကိုရီးယားကဒရုန်းလေယာဉ်ငယ်50ကိုနေဆက်ဖြတ်ပြီးတော့တောင်ကိုရီးယားလေကြောင်းပိုင်နယ်ထက်ကိုလွတ်သွင်းခဲ့ပါတယ်အခုလိုဒရုန်းတွေလွတ်ခဲ့တာဟာလုံခဲ့တဲ့9နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ပြီးတောင်ကိုရီးယားဘက်ကလည်းချက်တိုက်လေယာဉ်တွေတိုက်ခိုက်ရေးရဟယင်တွေဆစ်လွတ်ခဲ့ပေမဲ့အချိန်မီပြစ်ချနိုင်ခဲ့ခြင်းမရှိပါဘူးအဲဒီ
ဒီနေ့အများစေယုံတွေမှာဖျားနာတွေပြေးရှံပြီးလူနာကလေးတွေမလုံလောက်တဲ့အထိဖြစ်နေပါတယ်။တဲ့ကြီးအများစုပါဝင်တဲ့ကိုဗစ်လူနာတွေကဆေးရုံရှောက်လန်းတွေတခြားလူနာတဲ့တွန်းလဲပေါ်မှာလဲလျောင်းနေကြတာကိုတွေ့ရသလိုတချို့ကလည်းဘိန်းတက်ကလထိုင်တွေမှာထားရင်အောက်ဆီဂျင်မှုတက်ထားရပါတယ်။ပေးခြင်းမျိုးအရှိပိုင်းက ချွန်လျူဆေးရုံမှာဒီသတင်းပတ်တွင်လူနာတွေပြည့်စုံနေပြီးနောက်ထပ်လူနာတွေလည်းအရေးပေါ်ကားတွေနဲ့ထပ်ပြီးတော့ရောက်လာသလိုလူနာကတဲ့အလွတ်လည်းမရှိတော့ပါဘူး။ဆီယဝင်းတဲ့လူနာပြည့်တွေမနာတဲ့အလွတ်လုံးတွေကြပြီးတော့အရေးပေါ်အဖြစ်ဆုံးလူနာတွေကိုစီးရင်ကောက်ယူကူတာပေးနိုင်ဖို့ကြိုးစားနေရပါ။တရုတ်နိုင်ငံမှာကိုဗစ်ကရောဂါကာကွယ်ဟန့်တားရေးတင်းကျပ်တဲ့စည်းကမ်းတွေကိုပြီးခဲ့တဲ့လတ ကျောင်းနေပိတ်ထားတဲ့အထိထိန်းချုပ်မှုတွေကြောင့်စီးပွားရေးကြီးကြီးထိခိုက်ပြီးထောင်ကိုရှစ်ဆယ်ပြည့်လွန်ကာလနောက်ပိုင်းအကြီးဆုံးကန့်ကွက်ဆန္ဒပြမှုကြီးပေါ်ပေါက်ခဲ့ပါတယ်။ဥရောပသမဂ္ဂ၊EU ကတော့တရုတ်ကနေလာတဲ့ခရီးသွားတွေကိုတရုတ်နိုင်ငံကမထွက်ခွာခင်ကလေးကကိုဗစ်ရောဂါရှိမရှိစမ်းသပ်တာတွေလုပ်ပြီးမှနိုင်ငံတွင်းကိုဝင်ရောက်ခွင့်လက်ခံမှုအဖွဲ့ဝင်နိုင်ငံတ
ဒီကနေ့တရိပ်ပတ်စနေနေ့ရုံးကတက်တော်96ရက်နေ့အရွယ်မှာကွယ်လွန်သွားတဲ့ပုယံဟမင်းကြီးဟောင်းဗနက်ဒစ်ရဲ့ဇာပနာကိုဗာတီကန်နန်တော်စိန့်ပီတာယင်းမြတ်မှာဇန်နဝါရီ9ရက်နေ့မှာကျင်းပခဲ့ပြီးကာရဝပြုဝိပုစုတောင်းသူတွေထောင်ပေါင်းချီတက်ရောက်ကြပါတယ်ဇာပနာအခမ်းအနားကိုပုယံဟမင်းကြီးဗနက်ဒစ်နေရာကိုဆက်ခံခဲ့တဲ့ လက်ရှိပုယံဟမင်းကြီးဖရန်စစ်ကကြီးမှုကျင်းပတော်ဟာကွယ်လွန်သူပုယံဟမင်းကြီးဗနက်ဒစ်ရဲ့ဆွေမျိုးတွေရှိတဲ့ဂျာမနီနိုင်ငံကကိုယ်စားလှယ်တွေနဲ့အီတလီနိုင်ငံကတရားဝင်ကိုယ်စားလှယ်တွေအခမ်းအနားတက်ရောက်ပါတယ်ဘယ်ဂျီယံနိုင်ငံနဲ့စပိန်နိုင်ငံတွေကဘုရင်နဲ့မိဖုရားနိုင်ငံပေါင်း73နိုင်ငံကအစိုးရကြီးကယ်ရီလက်တက်ရောက်ပါတယ်ကျန်တဲ့နိုင်ငံတော်တော်များများကတော့ဗာတီကန်မှာထားတဲ့
ဒီကြီးမြေပြမှုတွေဖြစ်ခဲ့ပြီးဘုံလူနေညမှာပြည်သူထောင်တောင်းတဲ့ကြီးလက်စင်ပြီးပြတ်တော့ခဲ့ပါတယ်တနအီကိုမိုးရေကျင်တလက်မှ9နှစ်မိုးကြီးနိုင်ပြီးတနေ့ကို၄ပြင်းတိုက်ခံရနိုင်တယ်ဆိုပြီးအမျိုးသားမိုးလေဝသနဲ့စလားပြတာဦးစီးဌာနကတတိပေးထားပါတယ်ဆန်ဖရန်စစ္စကိုမြို့မြောက်ဖက်600မိုင်အကွာကအောက်ဆီဒန်တော့အရက်မှာအိမ်မော်ဝတ်တပင်လဲကြလို့နှစ်နှစ်အောက်ကလေးတယောက်တည်ဆုံးခဲ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဖြစ် California ပြည်နယ် Republican အမတ် Kevin McCarthy စနေနေ့ အစောပိုင်းတုန်းက ကျန်းသစ်စာ ချိန်ဆိုခဲ့ပါတယ် Republican Party တွင်က လက်ရဇွန်ရောက် Party ဝင်တွေရဲ့ ကန့်ကွက်မှုကြောင့် ပြီးခဲ့တဲ့ 9 ရက်အတွင်းမှာ 15 ချိန်တိုင်မဲခွဲခဲ့ရပြီးမှ Kevin McCarthy ထောက်ခံမဲရခဲ့တာပါ Kevin McCarthy ဟာ Conservative အမြင်သဘောထားခိုင်မာသူမဟုတ်ဘူးလို့ ဆိုပြီးတော့ကန့်ကွက်ခဲ့သူတွေရဲ့တောင်းဆိုချက်တွေကိုသူ့ဘက်ကရှော့ပေါ့လိုက်ရောမှုတွေလည်းလုပ်ခဲ့ရပါတယ် Republican အမတ် Kevin McCarthy အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာတဲ့အပေါ်ဂုဏ်ပြုကြောင်းသမ္မတဂျိုးဘိုင်ဒန်ကအကြေညာချက်ထုတ်ပြန်ခဲ့ပါတယ် Ukraine စစ်ပွဲအရေးကြီးချိန်ရောက်နေပြီလို့အမေရိကန်သမ္မတကပြောကြားပြီး Ukraine ကိုအစစ်မြင့်တန်ကြာကာကားတွေအပါအဝင်ဒေါ်လာဘီလီယံနဲ့ချီမကြုံစဘူးအများဆုံးစည်းရဲအကူအညီတွေပေးသွားမယ်အကြောင်းကြေညာခဲ့ပါတယ် တိုက်ခိုက်ရေးစစ်တီတွေပါတေပို့နိုင်ပြီးတော့တင်ကားဖြတ်မစ်ဆိုင်းထုံးပါတဲ့ Bradley တင်ကားချေမှုန်းရေးတန်ကြာကာကအစီး 50 ကိုပထမဆုံးအကြိမ်အဖြစ်ပေးပို့ကြေညာခဲ့ပြီးတော့ Ukraine ကိုနောက်ထပ်တစ်ဆင့်မြင့်ကူညီလိုက်တာဖြစ်တယ်လို့အင်ဗျူရောပြောခွင့်ရကပြောပါတယ် ایران နိုင်ငံမှာတော့အစိုးရစန့်ကျင်ဆန္ဒပြပွဲတွေအတွင်းမှာလုံခြုံရေးတာဝန်ရှိသူတယောက်ကိုတတ်ခဲ့တယ်လို့ဆိုတဲ့အမျိုးသားနှစ်ယောက်ကိုကြိုးပေးကွပ်မျက်လိုက်ပါတယ်။မိုဟာမက်မာဒီခါမီနီနဲ့ဆာယီမိုဟာမက် ဟိုဆန်နီရိုးကိုဒီကနေ့စနေနေ့မနက်မှာကြိုးပေးကွက်မြက်လိုက်တယ်လို့တရားရုံးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်းIRNဤသတင်းဌာနကသတင်းဖော်ပြခဲ့ပါတယ်ရှင်။
သတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကအလိမ်မှာဖြစ်ပြီးတော့အသံလွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen Gordian, National Carolina, Tian Wan တို့ဖြစ်ကြပါတယ်။ View American အသံရဲ့စနေနေ့ညပိုင်းမှာပါသောအစည်းအဝေးကိုည9:00ကနေ10:00အထိလိုင်းလုံးပြီးတဲ့19:25၊3:00နဲ့လိုင်းလိုက်မှုတွေ1600ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ဒီလိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော့ရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာ။ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.